Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ28ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့ဖိုင်လမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်။ကျွန်မသင်္ကီးထိုက်ပါ
။ကျွန်တော်အောင်လင်းဦးပါ။အင်ဂျင်နားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ဖွဲ့ခဲ့မှုတွေစုံစမ်းစစ်ဆင်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကနေတွက်ဖို့ကော်မတီအောက်ထက်ကညှင်းဆူလိုက်ပြီးနောက်မှာပဲဒီသတင်းပတ်သက်ပြုလုပ်မဲ့ CEO တွေအားလုံးကိုကော်မတီကဖျက်လိုက်ပါတယ်။မချမ်းရင်ငါတန်းသားလက်နက်ကင်ဖွဲ့ရင်လက်နက်ကင်ပြစ်ခတ်ပြီးဖြစ်ပွားရမြန်မာနိုင်ငံနယ်စပ်မှာတရုတ်စစ်တပ်ကဒီနေ့ပဲစီးရီလိချင်းမှုတွေလုပ်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေနဲ့မြန်မာဆိုင်ရာသတင်းတွေကိုကိုဝင်းမင်းနဲ့တူညင်ညာပေးသွားမှာပါ
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့ဒေါအောင်ဆန်းစုကြည်ရဲ့ကချင်ပြည်နယ်ခီးစဉ်ဆိုင်ရာသတင်းပေးပို့ချက်ကိုအရင်ဆုံးတင်ပြပေးမှာပါ။တ
ိကျအောင်စတိုင်ရဲ့ပြည်သူတွေလိုအပ်ချက်တွေကိုသာတော့တတ်နိုင်ဆုံးဖြစ်ပြီးမယ်။အဲ့လိုဖြစ်ရဲ့နေရာမှာအနာဂတ်ကိုကြည့်ပြီးတော့သာဖြစ်ပြီးပါ။
ဒေါအောင်ဆန်းစုကြည်ပါရှင်မကြခင်မှာနားဆင်ချင်ရမှာပါ။ဒီနောက်မှာတော့ရှမ်းပြည်တလွှားကစစ်သတင်းတွေဓာတ်ပြတ်ရွေးကောက်ပွဲအခြေအနေနဲ့တန့်စင်တဲ့စွန့်အင်ဆိုင်ရာစီမံကိန်းကြီးတစ်ခုအကြောင်းကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတိကောင်းစရာနဲ့အင်ကာနစ်ညာချန်တိုက်ရိုက်လေလိုက်အစီအစဉ်တို့မှာလည်းဆွေးနွေးကြဖို့ရှိပါတယ်။အခုရေဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးကြပါအောင်ရှင
်။2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်စစ်ဖက်ခဲ့မှုတွေစုံစမ်းစစ်ဆင်နေတဲ့အောက်လွတ်တော်ထောက်လိုင်းကော်မတီကနေထွက်ဖို့ဒီမိုကရက်ကူဇယ်ရီရဲ့တောင်းဆိုမှုတွေကိုကော်မတီဥက္ကဋ္ဌဒဗင်းညူးနက်စ်ကငင်းဆန်လိုက်ပြီးနောက်ဒီသတင်းပတ်မှာပြုလုပ်မဲ့အစည်းအဝေးတွေအားလုံးကိုကော်မတီကဖျက်လိုက်ပါတယ်။ကော်မတီဥက္ကဋ္ဌညူးနက်စ်ကတော့နိုင်ငံရေးရွေးချယ်တဲ့လူတွေချမ်းမှာအမျိုးမျိုးပြောနေတာဖြစ်တဲ့အကြောင်းရာထူးကနှုတ်ထွက်ပေးဖို့ကော်မတီဝင်2ဖြစ်တဲ့ဒီမိုကရက်ပါတီအောက်လွတ်တော်မှအတန်းစကစ်ပါကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်မှာပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ဒီမိုကရက်အောက်လွတ်တော်မှစကစ်ကတော့ပြပောင်းများစွာအတူလက်တွဲအလုပ်လုပ်ခဲ့တဲ့ကော်မတီဥက္ကဋ္ဌကိုထွက်ပေးတက်တွန်းချက်ကိုသူ့အနေနဲ့လွယ်လွယ်နဲ့ဆုံးဖြတ်ခဲ့တာမဟုတ်ကြောင်းနဲ့ကော်မတီဥက္ကဋ္ဌတူအနေနဲ့စုံစမ်းစစ်ဆေးမှုကိုမှန်မှန်ကန်ကန်နဲ့ဦးဆောင်မှုမပေးနိုင်ရင်အများပြည်သူအနေနဲ့ယုံကြည်မှုရှိမှာမဟုတ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရန့်ကအမေရိကန်ထောက်လှမ်းရေးရဲ့အမတ်မတင်ဂျာဖြတ်ထောက်လှမ်းတာခံခဲ့ရကြောင်းကော်မတီဥက္ကဋ္ဌညူနက်စ်ကပြီးခဲ့တဲ့သတင်းပတ်ထဲထုတ်ဖော်မပြောမီသတင်းစီရင်ခံမဲ့သူနဲ့အင်ဗီယိုဝင်းအတွက်တွေ့ဆုံဝင်ကြောင်းလဲသူ့ရဲ့ပြောဝင်ကသူဖြစ်တဲ့ချက်လန်ကာကပြောဆိုထားပါတယ်။စင်ငါစာတင်ပြတဲ့သတင်းတွေကိုလေးလာကြည့်ရှုဖို့လုံခြုံတဲ့နေရာဖြစ်အင်ဗီယိုမှာတွေ့ဆုံတာဖြစ်ကြောင်းလဲကွန်ပျူတာရဲ့ပြောခွင့်ရသူကမနေ့ကတည်းကပဲသတင်းနောက်တွေကိုပြောဆိုထားတာပါ။ဆော်ရီမှာတော့ကွန်ပျူတာညူးနက်စ်ကတွေ့ဆုံတဲ့နေရာကိုထုတ်ဖော်ပြောဆိုတာမျိုးမရှိသလိုသတင်းစီရင်ခံစုတင်ပြသူကဘသူဆိုတာကိုလည်းအခုထိထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ Republican အောက်တော်မှာ Peter King ကတော့ကွန်ပျူတာရဲ့လုံရက်တင်မှာအမှားယွင်းမရှိတဲ့အကြောင်း VOE ကိုပြောပါတယ်။ဒီမိုကရက်တက်တော့လူနည်းစုခေါင်းဆောင် Chuck Schumer ကတော့ကော်မတီဥက္ကဋ္ဌ Newness ညမှာလူစားထုတ်ဖို့လွှတ်တော်ဥက္ကဋ္ဌ Paul Ryan ကိုတောင်းဆိုထားတယ်လို့ဒီမိုကရက်ပါတီအောက်လွှတ်တော်လူနည်းစုခေါင်းဆောင် Nancy Pelosi ကတော့အ ਨੇ ဆုံးအဆင့်အနေနဲ့ American ရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေကိုစုံစမ်းစစ်ဆေးရမှာကော်မတီဥက္ကဋ္ဌမပါဝင်တင်မှုဆိုပြီးပြောဆိုထားပါတယ
်။ American သမ္မတ Donald Trump ကပြည်ထောင်စုအစိုးရကိုထိရောက်တဲ့စီးပွားရေးလုပ်ငန်းတစ်ခုလိုလဲပတ်နိုင်ဖို့သူ့သမ္မတကိုဦးဆောင်ဖို့တာဝန်ပေးလိုက်ပါတယ်။သမ္မတဆမ်မြတ်သမီးအီဗန်ကာရဲ့ခင်ပွန်းဒုတိယမျိုးဆက်အင်ချမ်းမြေလုပ်ငန်းရင်းနှီးမြှုပ်နှံသူဂျယ်ရက်ကူရှနာကိုအင်ဂျူဒေါ်ရဲ့အမေရိကန်တီထွင်စမ်းသပ်မှုရုံးတင်မှာဦးဆောင်ဖို့တာဝန်ပေးလိုက်တာပါ။မနေ့ကပုံမှန်လုပ်တဲ့အင်ဂျူဒေါ်သတင်းစာရှင်းလင်းပွဲမှာအသက်36နှစ်အရွယ်ကူရှနာအနေနဲ့ဒီပြည်ပြင်ပြောင်းလဲရေးလုပ်ငန်းကြီးကိုတာဝန်ယူဖို့အရေးချင်းပြည့်မီပါမလားလို့မေးခွန်းတွေမေးရမှာအင်ဂျူဒေါ်ပြောခွင့်ရကပြန်ဖြေဖို့ညှင်းဆိုခဲ့ပါတယ်။အခြားရေးပါတဲ့ကိစ္စတွေကိုလည်းကုရှနာကိုတာဝန်ပေးထားပြီးသားဖြစ်ရမှာအရှိလေပိုင်းငင်းချင်းလုပ်ငန်းစဉ်အတွက်နဲ့တရုတ်နဲ့မက္ကဆီကိုလိုနိုင်ငံမျိုးအတွက်သူ့ရောက်ခမကြီးထရမ့်ကိုဥဆောင်ချံပေးဖို့လည်းပါပါတယ်။အင်ဂျီတော်ပြောခွင့်ရရှွန်စပိုက်ဆာကစပန်ဆာကဒီကအခုဒီကိစ္စတွေအားလုံးကအရေးကြီးနေတယ်။အစိုးရရန်တရားကခင်းနောက်ကျကြံနေခဲ့တဲ့အခါကျတော့အမေရိကန်ပြည်သူတွေအတွက်အလုပ်ကြီးမပြုတ်နိုင်တော့ဘူး။ဒါကြောင့်ဘလို့နီးတစ်တွေနီးပညာတွေထည့်သွင်းမလဲဆိုတာအရေးကြီးလာနေပြီလို့ဆိုလိုက်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားလက်ထက်မှာပြဋ္ဌာန်းထားတဲ့ပတ်ဝန်းကျင်ထင်သေးရေးစည်းမျဉ်းတွေကိုပြတ်သိမ်းမဲ့အမိန့်ချက်ကိုဒီကနေ့မှာသမ္မတဒေါ်နယ်ထရမ့်လက်မှတ်ရေးထိုးထုတ်ပြန်မဲ့အကြောင်းသမ္မတအင်ဂျီတို့တာဝန်ရှိသူတွေကပြောပါရယ်။သ သမရမင်းကြောင့်ကမ္ဘာရာသီဥပ္ပောလူတွေရဲ့လုံရက်တွေကနေရက်ခတ်လာနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့နိုင်ငံရေးပါတီတစ်ခုကြားအခြေတင်ညှင်းကုန်နေရတဲ့တကြောပြန်ပေါ်ပေါက်လာသလိုရာသီဥဆိုင်ရာသဘောတူညီချက်တွေရရှိဖို့ဆက်စုနှစ်တွေနဲ့ချီပြီးတစ်ကမ္ဘာလုံးတိုင်းတာနဲ့ဝိုင်းဝန်းကြိုးပမ်းမှုတွေလက်လွတ်ဆုံးရှုံးမှာစိုးရိမ်မှုတွေလည်းထွက်ပေါ်လာပါတယ်။အမေရိကန်သမ္မတရဲ့အမင်းကြောင့်ကြိုးပမ်းခြင်းတွေအားလုံးပျက်စီးလိမ့်မယ်လို့အများကမြင်နေသလိုသိပ္ပံပညာရှင်တွေလည်းသဘောကျမှာမဟုတ်ဘူးလို့ကမ္ဘာအုပ်စိုးကပျက်စီးမှုနဲ့ပတ်သက်တဲ့သုတေသနလေ့လာချက်ကြောင့်1995ခုနှစ်မှာနိုဘယ်ဆုရရှိထားတဲ့နယ်သာလန်နိုင်ငံကသုတေသီပေါ်ခရူဇန်က VOE ကိုပြောပါတယ်။စီဝါရေးအတွက်အထူးကရည်ရွယ်ထုတ်ပြန်လိုက်တဲ့အမေရိကန်ပတ်ဝန်းကျင်ကိုထင်ထင်ဆရှာရင်အမေရိကန်မှာစွန့်ရင်တွင်းမြင့်ထုတ်လုပ်သွားနိုင်မှုသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းအင်ဗီရိုအစိမ့်မြင့်ရရှိသူကဒိန်းနောက်တီကိုပြောဆိုပါတယ်။စီဝါရေးခိုင်မာအားကောင်းတာဟာပတ်ဝန်းကျင်ကိုထင်ထင်ဆရှာဖို့အကောင်းဆုံးနည်းလမ်းဖြစ်ကြောင်းလည်းအင်ဗီရိုအရာရှိကပြောဆိုခဲ့တာပါ။သမ္မတထရန့်ကတော့အရင်ဆိုရလက်ထက်ကပတ်ဝန်းကျင်ဆိုင်ရာမူဝါဒတွေကိုဆန့်ကျင်တဲ့သဘောထားတွေကိုအချိန်ချင်းပြောဆိုခဲ့မှုပါတယ်။သမ္မတယူကောက်ပွဲအတွက်မဲဆက်ချိန်မှာလည်းသမ္မတအိုဘားမားရဲ့တန်ရှင်းတဲ့စွန့်ရင်စီစဉ်ဟာအသုံးမချတဲ့မူဝါဒတရားဖြစ်တယ်လို့အလောက်ကင်တွေဆွေးရှုံးအောင်လုပ်တဲ့စီမင်းဖြစ်နေလဲဝေဖန်ခဲ့မှုပါတယ်။
ကုလသမဂ္ဂလူခွင့်ရေးကြီးကဲကအီရတ်စစ်တပ်နဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေအနေနဲ့မော်ဆူမျိုးက IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်တဲ့နည်းပြဟာတွေပြောင်းရေးပြန်သုံးသပ်ဖို့တိုက်တွန်းလိုက်ပါတယ်။လူခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရာဟက်ဟူစိန်က IS စစ်သွေးကြွတွေကအရက်သားတွေကိုလူသားတိုင်းဖြစ်သုံးနေတဲ့မော်ဆူလိုနေရာမျိုးမှာလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတွေကိုအန္တရာယ်ကြီးစေမဲ့စစ်သွေးကြွတွေရဲ့ထောင်ချောက်ထဲကျသွားနိုင်တယ်လို့ထောက်ပြလိုက်ပါတယ်။လူခွင့်ရေးမင်းကြီးဇာယီကဆက်ပြီးဒီအဲစစ်သွေးကြတွေရဲ့မဟာဗျူဟာကသူတို့ကိုအကာအကွယ်ရဖို့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေကိုအကာအရန်တတိုင်းတွေဖြစ်သုံးတာဖြစ်ပြီးဒါဟာတကယ့်ကိုတရေဘောကြောင်ပြီးသိခါမဲ့တဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာလူခွင့်ရေးမင်းကြီးကအခုလိုမိုးဆူးအခြေအနေမျိုးမှာလေကြောင်းတိုက်ခိုက်မှုနီးပြည့်ရဲ့ကြောင့်အရက်သားတွေသေချာတာအကြီးကျယ်ထိခိုက်ခံစားရတာတွေဖြစ်သွားနိုင်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမိုးဆူးမျိုးနောက်ပိုင်းတိုက်ပွဲတွေထဲမှာဖေဖော်ဝါရီလ29ရက်ကနေအခုမတ်လ22ရက်အထိလူပေါင်းအနည်းဆုံး309ဦးသေဆုံးခဲ့ပြီးနောက်ထပ်283ဦးလည်းဒဏ်ရာရထားပြီးသားဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီသေချာဒဏ်ရာရမှုရေအတွက်ကမော်ဆူမျိုးနောက်ပိုင်းတိုက်ပွဲတွေမှာပါတဲ့ဗက်အားလုံးကြောင့်ဖြစ်ပြီးအီရတ်တပ်တွေမဟာမိတ်လေကြောင်းတိုက်ခိုက်မှုတွေနဲ့အဲစစ်သွေးကြဘုံချဲတာဘုံထောင်တိုက်ခိုက်တာအားလုံးပါတယ်လို့ကုလသမဂ္ဂကထုတ်ပြောတာပါတယ်။ဒါပေမဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေနဲ့အီရတ်တပ်တွေကနေလူသေချာများတဲ့မတ်လ19ရက်နေ့တိုက်ပွဲအပါအဝင်မော်ဆူးမှာရတားများပြားသိခဲ့ရတဲ့အရေးကြီးတဲ့တိုက်ပွဲတချို့ကိုပြန်စစ်ဆေးနေတာအတွက်တော့ကြိုးစားတယ်လို့မင်းကြီးဇာယီကချီးကျူးခဲ့ပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325ဖိုင်ဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တင်ပြမှာပါစီစဉ်ရဲ့အင်ကာနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မကြာခင်ကတိုင်းသားလက်နက်ကင်ဖွဲ့ရင်နဲ့လက်နက်ကင်ပြပတ်တီဖြစ်ပေါ်ရမြန်မာနိုင်ငံနယ်စပ်ဒေသမှာတရုတ်စစ်တပ်ကဒီနေ့ပဲစီးရဲလက်ချင်းမှုတွေပြုလုပ်ခဲ့ပါတယ်။တရုတ်ပြည်သူတပ်မတော်ရဲ့နှစ်စဉ်စီးရဲလက်ချင်းမှုတစ်စိတ်တစ်ပိုင်းဖြစ်တရုတ်နိုင်ငံတောင်ပိုင်းမှာကြီးစစ်တင်တဲ့စီးရဲလက်ချင်းမှုတွေပြုလုပ်ခဲ့ကြောင်းအစိုးရရဲ့စင်ဝါသတင်းကဖော်ပြလိုက်ကြပါကြီးရဲလေးပူတွဲစစ်စင်ရေးဦးတော်အမျိုးသားလုံခြုံရေးနဲ့နယ်စပ်ဒေသလုံခြုံရေးကိုရည်ရွယ်ပြီးလက်ချင်းခဲ့တာလို့လဲစစ်စင်ရေးကိုကြီးကြပ်ကူကဲနေတဲ့တရုတ်စစ်တပ်ကဗိုလ်မှူးကြီးဖန်ရှင်ကပြောဆိုခဲ့ပါတယ်စစ်စင်ရေးမတမ်းမီမြန်မာအာဏာပိုင်တွေကိုကြိုတင်အကြောင်းကြားထားခဲ့ကြောင်းလဲတင်းမှာဖော်ပြထားပါတယ်မြန်မာတပ်မတော်ကဝဲဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လည်းကတရုတ်နိုင်ငံနယ်စပ်ဒေသကတိုက်ပွဲတွေပေါ်ဝင်တိုင်းရင်းသားဒေသကလက်နက်ကင်ပြုခတ်တွေကတိုက်ပြီးချုပ်ချယ်အာဏာကိုချင်းချောက်မှုတည်းအဖြစ်မနေ့တုန်းကတပ်မတော်နေအခမ်းအနားမှာပြောဆိုခဲ့ပြီးနောက်တနေ့မှာပဲတရုတ်နိုင်ငံကစစ်စင်စီးရဲလက်ချင်းမှုတွေပြုလုပ်ခဲ့တာလည်းဖြစ်ပါတယ်
နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတဲ့နိုင်ငံတွေကဆန့်ကျင်တဲ့ကြားကပဲနျူကလ িয়ার လက်နက်တားမြစ်ရေးနိုင်ငံတကာသဘောတူညီချက်ရာရေးကုလသမဂ္ဂမှာမနေ့ကစတင်ဆင်နွှဲညှိနှိုင်းနေပါတယ်။တားမြစ်ဖို့လူလားသူတွေကတော့နျူကလ িয়ার လက်နက်တွေကိုအသုံးပြုခဲ့မယ်ဆိုရင်ကြီးမားတဲ့ထိခိုက်ပျက်စီးမှုတွေကြုံရလိမ့်မယ်လို့မြင်ကြပါတယ်။သဘောတူညီချက်အတွက်ဆင်နွှဲညှိနှိုင်းမှုတွေစတင်ဖို့နိုင်ငံပေါင်း120ကျော်ကပြီးခဲ့တဲ့နှစ်ထဲမှာပဲမဲပေးထောက်ခံထားကြတာပါ။နျူကလ িয়ার လက်နက်တွေဟာလူသားတွေကိုချင်းချောက်နေတဲ့အနေအထားဖြစ်တည်ရှိနေပြီးအမြန်ဆုံးဖျက်သိမ်းဖို့အရေးတကြီးလိုနေပြီလို့လည်းလက်နက်ဖြတ်သိမ်းရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကင်မွန်ဆူကပြောပါတယ်နျူကလ িয়ার ပါဝင်မဟာပြည်ကလက်နက်တွေပိုင်ဆိုင်ဖို့မယမနာကြိုးပမ်းမှုတွေဟာတကယ်တမ်းလုံခြုံမှုမပေးစွမ်းနိုင်ပဲလက်နက်ပြန်ဆိုင်မှုအသစ်တွေကိုဖန်တီးပြီးဒေတာရင်းနဲ့ကမ္ဘာတဝန်းတင်းမာမှုတွေပေါ်ပေါက်စေတယ်လို့လည်းသတိပေးခဲ့ပါတယ်အမေရိကန်ပြည်ထောင်ပြင်သစ်နဲ့တခြားနိုင်ငံပေါင်း20လောက်ကတော့ တင်းလာနေမှာပဲတမ်းမြှချက်ကိုဆန့်ကျင်တဲ့သဘောထားတွေကိုပြောခဲ့ကြပါတယ်ရုရှားနဲ့တရုတ်ကလည်းသဘောတူညီချက်ရေးဆွဲရေးအစိုးရကိုဆန့်ကျင်ခဲ့ပြီးဆွေးနွေးပွဲမှာမပါခဲ့ကြပါဘူးကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနစ်ကီဟယ်လီကတော့ပြည်သူလူထုလုံခြုံရေးအစိုးရရဲ့တာဝန်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာဂျပန်ကိုယ်စားလှယ်ကလည်းမြောက်ကိုရီးယားရဲ့မကြာသေးခင်တုန်းကနျူကလ িয়ার နဲ့ပယ်ထိန်တုံးဆက်သက်မှုတွေဟာဒေတာတွေနဲ့ကမ္ဘာကြီးလုံခြုံရေးပေါ်လက်တလောချင်းချောက်မှုဖြစ်ထောက်ပြပြောဆိုခဲ့ပါတယ်ခင်ဗျာ
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအလဲပိုင်းမှာတွေ့ရှိခဲ့တဲ့အလောင်းနှလောင်းဟာကုလသမဂ္ဂစုံစမ်းစစ်ဆေးရာရှိနှုတ်ဖြစ်နိုင်ကြောင်းကွန်ဂိုအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ခါဆိုင်အလဲပိုင်းဒေသမှာလူမျိုးအမျိုးသားနဲ့အမျိုးသမီးတူတူရဲ့အလောင်းတွေကိုတွေ့ရှိခဲ့ရတာဖြစ်တဲ့ကြောင်းကွန်ဂိုအစိုးရပြောခွင့်ရသူလမ်ဘတ်မန်တွေကဖီလိုကိုပြောဆိုခဲ့တာပါ။အလောင်းတွေဟာလူခွေရေးချွတ်မှုဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တွားရောက်ရာကမလ၁၂နှစ်နေကလေးကပျောက်ဆုံးနေတဲ့ကုလသမဂ္ဂကျွမ်းကျင်သူမက်ကယ်ရှက်နဲ့ဇာလိုက်ကတာလန်တို့ဖြစ်နိုင်တဲ့အကြောင်းလည်းပြောခွင့်ရသူကပြောဆိုပါတယ်။နောက်ထပ်လူတစ်ယောက်ရဲ့အလောင်းကိုလည်းထမှန်တွေ့ရှိထားပြီးကုလသမဂ္ဂအရာရှိနှုတ်ရဲ့ရင်မောင်းဖြစ်နိုင်တယ်လို့လည်းသူကပြောပါတယ်။အလောင်းတွေကဘသူပင်ဝါရီဖြစ်တယ်ဆိုတော့စစ်ဆေးဖို့စီစဉ်နေတဲ့အကြောင်းလည်းပြောဆိုသွားခဲ့တာပါ။ကုလသမဂ္ဂအရာရှိတူဖြစ်တဲ့မက်ကယ်ရှက်ရဲ့ဖခင်ဖြစ်သူကတော့ဒေသတွင်းမှာပျောက်ဆုံးနေတဲ့တခြားလူတွေရဲ့သတင်းတွေကိုမကြားသိရတာကြောင့်ဒီအလောင်းတွေဟာတားပြစ်သူမက်ကယ်ရှက်နဲ့ဇာတဲ့ကတာလင်တို့ဖြစ်နိုင်ရင်များတဲ့အကြောင်း Facebook လူမှုကွန်ရက်မှာပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားမက်ကယ်ရှက်ဆွေနိုင်ငံသူဇာတဲ့ကတာလင်ကိုယ်ကနိုင်ငံသားရှင်မောင်အိုက်ဆက်ကာပူအာရီနဲ့ဘယ်သူမှအတိအကျမသိရတဲ့မော်တော်ဆိုင်ကယ်သမားနှစ်ယောက်တို့ပျောက်ဆုံးသွားခဲ့ပြီးတဲ့နောက်မှာတော့ကိုကိုနိုင်ငံအခြေစိုက်ကုလသမဂ္ဂရုံးကကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းလှုပ်ဆောင်ခဲ့ပါတယ်
။တောင်ကိုရီးယားနိုင်ငံမှာလူပေါင်း300ကျော်တည်ဆုံးခဲ့တဲ့2014ခုနှစ်ကကရုသမောနှမြမှုမှာပျောက်ဆုံးနေသူတူဖြစ်နိုင်တဲ့အလောင်းတစ်လောင်းကိုတွေ့ရှိခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲပြန်လည်ဆွေးနွေးခဲ့တဲ့တင်မောပြည့်ရှိရာနေရာမှာအလောင်းကိုရှာဖွေတွေ့ရှိခဲ့တယ်လို့လည်းတောင်ကိုရီးယားရေးကြောင်းတွာလာရေးဝန်ကြီးဌာနကပြောပါတယ်။အထက်တန်းကျောင်းသားများစုပါဝင်ခီးတဲ့486ယောက်လိုက်ပါလာပြီးတောင်ကိုရီးယားနိုင်ငံအင်ချွန်မြို့ကနေဂျီဂျူပန်းဖြေစခန်းကိုသွားနေတော့2014ခုနှစ်ဧပြီလထဲမှာကလို့တင်ပေါ်နေမြုပ်ခဲ့တာပါတင်ပေါ်နေမြုပ်မှုကြောင့်လူပေါင်း304ယောက်သေဆုံးခဲ့ရပြီးတောင်ကိုရီးယားမှာအဆိုးဝါးဆုံးရေကြောင်းမတော်တဆမှုတစ်ခုလည်းဖြစ်ခဲ့ပါတယ်2014နိုဝင်ဘာလမှာအဆိုးရွားကရဆိုင်းခဲ့ရတဲ့ရေရောက်ရှာဖွေမှုလုပ်ငန်းတွေအတွင်းအလောင်းကူးလောင်းကလွဲလို့ကြံလောင်းတွေအလုံးကိုရေပေါ်ကယ်ဆယ်ဝန်ထမ်းတွေကဆယ်ယူနိုင်ခဲ့ပါတယ်တင်ပေါ်နေမြုပ်မှုကြောင့်အစိုးရကရေးပေါ်အခြေအနေတွေကိုခိုင်တရားမှညံဖြည့်မှုတွေကိုမိမောင်းထုတ်ပြရမှာရောက်ခဲ့တယ်လို့အမြင့်တွယ်နေတဲ့အချင်းပြတ်ချက်ဆမှုတွေလှုပ်ထုံးလုံနေအားနည်းချက်တွေလည်းထပ်ပေါ်လာခဲ့ရမှာမကြသေးခင်တုန်းကယာတုကဖယ်ရှားခံရတဲ့သမရဟောင်းပတ်ကွန်ဟေပေါ်လူရည်ရဲ့မကျေနပ်ချက်တွေကြီးထွားလာစေခဲ့တဲ့အကြောင်းရင်းတစ်ခုလည်းဖြစ်ပါတယ်။မတော်တဆဖြစ်ချိန်မှာတင်ပေါ်ကိုစွန့်ခွာထွက်ပြေးသွားတဲ့ဂရုတင်ပေါ်ကပတိန်ကိုတော့ပို့ဆမှုနဲ့ထောင်နဲ့တစ်သက်ပေးခဲ့ပါလေခင်ဗျာ
။ထိတ်တဲရောက်တဲ့နေ့ကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ် VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ VOE ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voenews.com နဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ Facebook ဆာမျက်နှာတို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးပါတော့မယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကစစ်ပေးဆောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြည့်ဆည်းပေးသွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။ထောင်ဆန်းစုကြည်ကကချင်ပြည်နယ်တွင်စစ်ပေးဆောင်စခန်းကဒေသခံလူထုနဲ့တွေ့ဆုံစဉ်ဒေသခံတွေရဲ့တောင်းဆိုချက်အပေါ်မှာမှူတည်ပြီးပြောဆိုသွားတာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ကတင်ပြထားပါတယ်ရှင်။
နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာကချင်လူထုအဖွဲ့အစည်းတွေဘာသာရေးကောင်းဆောင်တွေနဲ့မြကြီးငားမြို့မှာတွေ့ဆုံတယ်လို့ဝိုင်းမော်မြို့နယ်အတွင်းကစစ်ရှောင်စခန်းတွေကိုလည်းတွားရောက်တာပါ NLD အစိုးရအနေနဲ့စစ်ရှောင်စခန်းတွေရဲ့အခက်အခဲကိုအတက်နိုင်ဆုံးဖြေရှင်းပေးသွားမယ်လို့ဒေါက်ဆန်းစုကြည်ကကတိပြုပြောဆိုလိုက်ပါတယ်
စစ်ရှောင်စခန်းရဲ့ပြည်သူတွေရဲ့လိုအပ်ချက်တွေကိုသွားတော့အတက်နိုင်ဆုံးဖြေပေးမယ်အဲ့လိုဖြစ်ရနေရမှာအနာဂတ်ကိုကြည့်ပြီးတော့ဖြစ်ပေးပါတယ်။ဒါတော့ဘယ်လိုပဲပြောတော့ပါမယ်။ဒီရဲ့ဒီရချက်ကတော့ဒီရဲ့အိမ်မက်ကတော့ဆစ်ဆောင်စခန်းလေးကိုရှောင်းလာလို့မတွေ့စားမရှောင်းသားလို့ရောက်လာကြတယ်။ရောက်လာတဲ့ပြည်သူတွေကမိမိရဲ့ရရောက်ပြန်သွားတဲ့အခါမှာဘာပဲဖြစ်သောဒီဆစ်ဆောင်ခန်းနဲ့စခန်းထဲမှာနားနဲ့ဖောင်းနေလို့နေရတဲ့အတွက်အကျိုးများတချို့တော့ရခဲ့တယ်ဆိုတော့သူကဖြစ်ဖြစ်ပါတယ်။အရေးချင်းတချို့ပညာတချို့စက်ရည်စက်ထားတဲ့သူအဲ့ဒီဘက်ကနေပြီးတော့အကျိုးများကြီးရှိခဲ့တယ်ဆိုတော့သူကတော့ကုသိုလ်ကျမှာ
ဝိုင်းမော်မြို့နယ်မိုင်းနာနှစ်ချင်းစစ်ဆောင်စခန်းမှာစခန်းနေလူတို့နဲ့တွေ့ဆုံခြင်းအတွင်းဒေါံဆန်းစုကြည်ကအဲ့ဒီလိုပြောသွားတာပါအဲ့ဒီတွေ့ဆုံပွဲကိုတက်ရောက်တဲ့စစ်ဆောင်ဒုက္ခသည်တူကလည်းဒုက္ခသည်တွေရဲ့ဆန္ဒတွေကိုထင်ဟပ်တဲ့လူလားချက်တွေကိုအခုလိုပြောသွားပါတယ
်ဒီလူတိုင်းရတာအချင်းချင်းအဲတွေ့ဆုံခြင်းမှုကိုအများဆုံးရက်တမ်းပေးပါဒီလူတိုင်းရတာအချင်းချင်းလေးရင်သုံးဒီတိုက်စစ်ဆင်မှုကြောင့်ပြည်သူများရဲ့ပြည်စီဆုံးရှုံးမှုတွေကိုလည်းအများဆုံးတားဆီးပေးပါ
ပြီးရင်2007ခုနှစ်နောက်ပိုင်းဒိုးချက်ထားတဲ့နှစ်ဖက်ရှိတန်းတပ်စခါအားလုံးကိုရုပ်သိမ်းပေးပါရရွာဒေသပတ်ဝန်းကျင်မှာမြေမြို့မိုင်းအပါအဝင်အနေနဲ့ပြုနိုင်သောအရာအားလုံးကိုရှင်းပေးပါအကြောင်းမျိုးမျိုးကြောင့်နောက်ပိုင်းမှဒုလာတော်ITV များကိုအပြည့်အမှတ်ပြုစည်းတင်ပေးပါအတိုင်းမကန်ပုဂ္ဂိုလ်တောင်စန်းစုကြည်ကတော့ပြည်တွင်းငြိမ်းချမ်းရေးမရှိတာကြောင့်အခုလိုမျိုးစစ်ပေးဆောင်စခန်းတွေရှိ ဒေါ်ဆန်းစုကြည်ကပြောပါတယ
်။လက်ရှိ IDP စခန်းနဲ့စစ်ဆေးဆောင်စခန်းနေတဲ့မှာရှိတဲ့ပြည်သူပြည်သားများရဲ့ဘဝတွေကိုသက်သာစေတယ်။ဒါပေမဲ့ဒါကရေတိုးပဲ။ရေရှည်ကတော့ဒီလိုစခန်းမျိုးမရှိအောင်လို့ပါလို့လောရမှာဖြစ်ပါတယ်။အဲ့ဒီမရှိအောင်လို့လောရမှာကသာရောနံပါတ်၁ဒီညာရဲ့ရအောင်လို့ပါလို့ဒီနေ့ကျင်းလာလာတာလည်းအကြောင်းတစ်ခုရှိပါတယ်။ဒါပေမဲ့အခုဆိုရင်လည်းတစ်ခုလည်းဖြစ်သွားပါတယ်။တစ်ခုကတော့ငင်းကြရဲ့စကားပြောဖို့တစ်ခုကတော့ကျမတို့ IDP စခန်းကပြည်သူတွေကိုတွေ့ဖို့ IDP နဲ့ငင်းကြရဲ့ငင်းကြရဲ့နဲ့ IDP ဆိုဖက်ကြလို့ရတဲ့ကိစ္စဟုတ်ပါ့။ငင်းကြရဲ့မရှိလို့ IDP တွေရှိလာ။
စစ်ဆောင်စခန်းတွေမှာရှိတဲ့အရွယ်ရောက်ပြီးတဲ့ကလေးသူငယ်တိုင်းကျောင်းနေနိုင်မှုနဲ့ကျန်းမာရေးကဏ္ဍတွေကိုလည်းပြည်내အစိုးရပညာရေးဝန်ကြီးဌာနနဲ့လူမှုဝန်ထမ်းဝန်ကြီးဌာနတို့ပူးပေါင်းပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဆိုပါတယ်။ဒါ့အပြင်အလုပ်ကိုင်အခွင့်အလမ်းတချို့ကိုအစိုးရအနေနဲ့ဖန်တီးပေးသွားမယ်လို့လည်းပြောပါတယ်။ဒေါက်ဆန်းစုကြည်ဟာကချင်ပြည်နယ်တွင်းကစစ်ဆောင်စခန်းတွေကိုအခုလိုမျိုးတွားရောက်တာဒါဟာပထမဆုံးအခြေလေဖြစ်ပါတယ်ခင်ဗျာ
။ကိုထက်အောင်တင်ပြပေးခဲ့တာပါရှင်။ရှမ်းပြည်ဘက်ကတိုက်ပွဲတွေအခြေအနေကိုတင်ပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်က TNL တောင်းပလောင်လက်နက်ကိုင်အဖွဲ့နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေဖြစ်နေသလိုတနိုင်ငံလုံးအပြစ်ခတ်ရဲစဲရေးစာချုပ် NCA မှလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA အဖွဲ့ရဲ့တပ်စခန်းကိုလည်းအင်အားသုံးတိုက်ခတ်ခဲ့တယ်လို့သက်ဆိုင်ရာအဖွဲ့တွေရဲ့တာဝန်ရှိသူတွေကပြောပါရယ်အခြေအနေအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်သတင်းပေးပို့ထားပါရယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ပန်ဝိုးကြီးကျေးရွာနယ်နန်းခွန်ကျေးရွာကြားမှာမြမတပ်မတော်လှုပ်ရှားစစ်ကြောင်းနဲ့တန်းမလောင်တပ်ဖွဲ့ TNL တို့ကြားဒီနေ့မနေ့ကနေ့မွန်းလွဲ့နှစ်နာရီစီတိုက်ပွဲဖြစ်ပွားနေတယ်လို့ TNL ပြန်ကြားရေးရာရှိဗိုလ်မှူးတိုင်ကျော်ကပြောပါတယ
်ဒီကနေ့ရှမ်းပြည်ခွဲလောက်ကနေဒီစမားတိဘောတောင်မဲမြို့နယ်ပန်ဝိုးကြီးကျေးရွာနယ်နန်းခွန်ကျေးရွာကြားမှာဒီအဖွဲ့နဲ့မြမတပ်မတော်အမရလာပြင်းနေတယ်ဆိုတော့ဒီကိစ္စကတော့ဒီကိစ္စနဲ့ဖြစ်တယ်ဒီအပြင်လာရလို့မရရင်လည်းဒီနေ့ဒီနေ့ခေါ်လာပြီးခတ်တဲ့ခက်ပြီးလေလာရလို့ကြာ
ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကလက်နက်ကြီးကူလေကြမ်းကူတင်နဲ့တိုက်ခတ်ခဲ့တယ်လို့သူကဆိုပါတယ်မတ်လ26ရက်နေ့မှာလဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ကွန်းလုံကလမကြီးနာတိကျေးရွာနီးမှာမြန်မာတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့ TNL တို့အကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်တပ်ပြင်းမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရည်သူထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ဖွဲ့လှုပ်ရှားရာတန်လွင်မြင့်ရှိချမ်းမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်တိုက်ခတ်ကျေးရွာအုပ်စုဝမ်ယောင်ကျေးရွာဘက်ကိုမြန်မာတပ်မတော်ကလည်းအင်အားလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ
်25ရက်နေ့မနေ့7နာရီခွဲနေပြီးတော့17နာရီအထိတပ်မတော်ပူပေါင်းတရင်၃ရင်ပူပေါင်းတဲ့စစ်ကြောင်းကကျွန်တော်တို့ကိုဝင်ရောက်တိုက်ခတ်တိုက်ခိုက်တာဖြစ်ပါတယ်အကြောင်းပြချက်ပြောမယ်ဆိုရင်အဲ့ကွေမှာကျွန်တော်တို့ကိုပေးမနေစေချင်တဲ့သဘောရှိတယ်လေ။ဘာလို့လဲဆိုတော့အစိုးရဘက်ကမြင်တာကတော့ ASEAN ဆိုရင်တောင်ပိုင်းမှာပဲနေပါ။တခြားနေရာမနေပါနဲ့ဆိုတော့ဒီလိုဘက်ကတတ်မှတ်ထားတဲ့ဟာရှိတယ်။ဒါပေမဲ့ကျွန်တော်တို့ဘက်ကမြင်တာကတော့အခုနေနေတတ်မှတ်ရေးကကျွန်တော်တို့ဘာမှတိတိကျကျဆုံးဖြတ်သေးမငြိမ်းနိုင်ရသေးဘူးဆိုတော့သဘောနဲ့ကျွန်တော်တို့ဘက်ကတော့ကျွန်တော်တို့ရောက်တဲ့နေရာမှာကျွန်တော်တို့တက်တယ်လှုပ်ရှားတယ်ဆိုတော့အဲ့သဘောမျိုးနဲ့ကျွန်တော်တို့ကလှုပ်ရှားနေတာဖြစ်ပါတယ်ပေါ့နော်
။မတ်လ25ရက်နေ့မှာ ASEAN အခြေပြုရာမိုင်းပြင်းမြို့နယ်ကဝမ်ယောင်ကျေးရွာဘက်ကိုမြမတပ်မတော်ဘက်ကလည်းတိုက်ရင်သုံးရင်ပူးပေါင်းရင်အားနဲ့တိုက်ခိုက်လာတယ်လို့သူကဆိုပါတယ်။ RCS အခြေပြုလှုပ်ရှားနေရာကိုမြမတပ်မတော်ကလည်းလက်နက်အင်အားနဲ့အခုလိုတိုက်ခိုက်လာတာဟာ NCA သဘောတူညီချက်ကိုချိုးဖောက်ရာရောက်တယ်လို့ RCS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်
တဲ့ထင်းထုတ်တဲ့နေမြေတဲ့ကိုသွားလာမယ်ဆိုရင်လက်နဲ့ကြိုင်ပြီးသွားလာမယ်ဆိုရင်တစ်ဖက်ညှိနှိုင်းပြီးမှသွားပါခွင့်ပြုချက်ယူပြီးမှသွားပါဆိုတဲ့တစ်ချက်ပါပဲနောက်တစ်ချက်ကအောက်ခြေမှာပြက်သနာဖြစ်ပေါ်လာရင်ပေါ်တော့ဟိုဟာအင်အားတုံးမဖြစ်ရှင်းတဲ့အချင်းချင်းညှိနှိုင်းပြီးတော့ပြပြလေးလေးလောက်ကြပါဆိုတဲ့ချက်ပါတယ်အဲ့နှစ်ချက်ရုံနဲ့ကျွန်တော်ထင်တယ်လီတာ NCA ကိုချိုးဖောက်တယ်လို့ဖြစ်တယ်လို့ပဲကျွန်တော်တို့မြင်တယ်
တောင်ပိုင်းရှမ်းပြည်သမတော် RCS နဲ့ဒီတောင်စုစစ်အပြစ်ခံရစရေးလက်မှတ်ရေးသူစင်ကာလတုန်းကနေမြေသမတ်ရေးကိစ္စတွေကိုဆွေးနွေးတည်ပြထားတာမရှိသေးတဲ့အချိန်ကြောင့်စစ်ရေးဒီဘက်ဖြစ်လာမဲ့အတွင်ဆောင်နေတာပါအခုလိုမြန်မာတပ်မတော်ကနေ RCSS ဘက်ကိုတိုက်ခိုက်လာတဲ့ပေါ်ပြည်တော်စုအစ်နဲ့ပြည်နယ်စစ်ပြေခတ်တိုက်ခိုက်မှုပူးတွဲဆောက်ကြည့်ရေးကော်မတီ GNC ကိုတင်ပြထားပြီးဖြစ်ပေမဲ့ခဏစ်ထိတော့အကြောင်းပြန်တဲ့မျိုးမရှိသေးဘူးလို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်ပ Tiga malah kurnia ni dongal eh, tipu mune omu tidak mah. Nyamat amron eh, asi SSC tak puai doja, tak puai cipu akhbar ini. Tang main sami tamroham, nyamat soya ne pika tak kamu ya saya itu bodoh sajau. Ansi lema jitu darah puai kufit lu. Ansi lema jitu bidap cipu mac pika muri selesai ni lepo ma. Asi SSC aku ya pumuji sengeng aku lu sepio bare.
Nyamat stay pada tiga le, tiga le di ansi itu tuh tuh lala si deh si deh. Dan le dijalan le mula. Kulo jenar tu tobi dah puai di gudang. Elu sini ni pia pade su yang doa tu cha, thumel se elu melu, mana jatuh tuas ini ni ni tak sih dek, sih dek lu baca ramai malah.
Aku lu tak buat siapa kerja cini tu ni patah lu. Tamro kagui ye wangji thana, bido sesan ye ni seda sesan ye thana, kaga bika tawon si duri gu seda kebi mana, seda mana si keba bukmiya.
Nangku entri pipu kerabasha, cakap yu kapu cini gu letin cak pece mana. เมื่อเช้าเกิดเหตุการณ์ตื่นเช้าประมาณ9:30 น.ในท้องสักคนนักคนในจับจะยุ่งกับเว็บมาจะขันปีนี้ก็ไม่สนานแน่ๆเช่นปีนี้ก็ไม่ช่วยในเจดีไม่สนานในรูมานั่งเงียบไปเรื่อยๆจะเอเนเช่นเป็นยาบุษีนี่บาร์เลยและสิอันนั้นยังมีการที่มุกฤษีพูดจบไปดีนี่เลยเอ็ดดีเดต้ารีโกไปดีลุดดอกกูจะเลยลุบไปไม่ใช่สิ่งยืดมาอาพี่กูนี่ลูกสาวนี่ตัวจะทำนั่งเงียบไปเรื่อยๆนี่เลยไม่ใช่สิ่งมุดีกูอินทัยอาดัยลูกสาวนี่จะบาร์เลย เดี๋ยวเช่นนี้เรื่องนี้ปัตตาลูกวิวเองยามาไปตรงนี้ต้องมามีมีใครงานเก็บเปียถ้าวาร์เรชันปัญหาเงาลูกมาลูกตัวกูจะเลี้ยนี่อ่ะลิลลันนี่เลยลูกตัวอดีตตัวเมื่อสนานเนี่ยสกุลนี่อ่ะมานัทท้องสกุลนักคนนี้อีเปอร์เดียนนี่ใจยิ่งจับยังวิ่งกับไปเจ็บปารมาบ้าแล้วไม่ต้องยัดด้วยเจ็บปามีจับยังวิ่งกับไปเนี่ยปัตตาลูกลูรู้สึกเหมือนสามุนเนี่ยเลยลูกเปียวจับไปไหมจะขันปีนี้ก็เอ็มเมื่อสนานเนี่ยเช่นปีนี้ก็ไม่ช่วยเนี่ย
Lashi Yakabine and Mesanane Edwin, Nanga Yi Party at the Ye Meswe Yong Yi Chini Rune Patalo, Yakai Muta Party Ye Twitter Edwin Mu, Uton Angioga, Kulu Piopiavale.
USDP Galen, Tosanati, Suya Anna Yashi Tabido, and Yunema, Atomia, she can Kaikane, who see on a day, who a kind of deconnected name if you bade. Maduga, the energy party, a good lechi, who a soya and a yachitare in Atondine, Badiji to Kujo Bade. Then I go, you can't Mula Badigado, you can't be Nema, Amyazo, he be a little or Tema, Amyazo, Nayatari party. Pete, the Badiji, Utila Luci, in Archie, Azin, Delna de Toro Ligo, I'm telling you, saying, Pinny Jada, Priade, a day in Eddie, Andrew Lema, who a Nayachi, a
တော်တော်လူကိုအားလုံးကိုကွန်ဆိုင်ဟိုတော့တော့ဦးနဲ့ဦးအပြိုင်ဆိုင်မက်ဆွေစီယုံရှင်တင်နေကြတာကိုတွေ့ရပါတယ်ခင်ဗျအမေဆန္ဒနေမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နေပြည်တော်စုကြံ့ခိုင်နေဖွံ့ဖြိုးရေးပါတီတို့ကလည်းမဲဆွေစီယုံမှုတွေအင်တိုင်းအားတိုင်းလှုပ်ဆောင်နေတာတွေ့ရတယ်လို့ဦးထွန်းအောင်ကျော်ကပြောပြပါတယ်
ဒေါက်တာအောင်မွန်ကျော်ကိုယ်တိုင်လာပြီးတော့ဒီကနေ့တိုင်းအဆင့်လူကြီးပိုင်းလာပြီးတော့မဲဆွေစီယုံဟောပြောတာဒီတွေ့ရတယ်အဲ့ဒါကြောင့်ဒီအမျိုးနယ်ရဲ့ကြက်ကြက်ရုပ်ကောက်ကတော်တော်ကြီးကိုတန်ဆိုင်မှုအင်အားပြင်းနယ်လို့ပြောနိုင်ပါတယ်ခင်ဗျလုံချုံကြီးအရဆိုရင်ချက်တွေကိုပြောထားတယ်ရှမ်းပြည်နယ်မိုင်းရှုနယ်ခြေတီမြို့နယ်တို့မှာလည်းလက်ရှိအာဏာရအန်အဒီပါတီရဲ့လွှတ်တော်ကိုယ င်ပါဖို့ NLD ပါတီရဲ့ကိုယ်စားလှယ်လောင်းနှစ်ဦးကကန့်ကွက်ခဲ့တဲ့အပေါ်လုံခြုံရေးစိတ်ချရမယ့်နေရာတွေကိုမဲယုံတွေပြောင်းရွှေ့ပေးဖို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကဆုံးဖြတ်ပေးထားပါတယ်။လက်တလောမိုင်းရှူးမြို့နယ်ရဲ့မဲဆွယ်စည်းရုံးမှုအနေထားနဲ့ပတ်သက်လို့မဲဆွယ်စည်းရုံးရေးကူညီဆောင်ရွက်နေတဲ့ NLD ပါတီကဥလွင်ကိုလက်ကအခုလိုပြောပါတယ
်။အမှန်တိုင်းပြောရရင်တော့ကျွန်တော်တို့ဆက်ပြီးရောက်ခါကအခြေအနေတုန်းကဆိုရင်တော့ဒီစည်းရုံးခတ်တာရဲ့လမ်းမဆက်တွေခတ်တာရဲ့လုံခြုံရေးဒီကကျွန်တော်တို့နှိမ့်နိုင်နေရတာရဲ့နောက်တစ်ခါဒီမှာဘာသာစကားကတချို့ကြည့်ရတယ်ဆိုရင်ရှမ်းစကားလည်းဒီဘာမှပြောလို့မရတာရဲ့ပေါ့နော်။ဒီလိုခက်ခဲနေတောင်မလို့ကျွန်တော်တို့ဒီအောင်နိုင်ရပြောရရင်တော့ပါတီကြီးတွေပေါ့နော်။အောင်နိုင်အားကဟိုသိပြီးတော့မရှိဘူးလို့ထင်ရတယ်ပေါ့။စာပိုင်းကအနေထားကကျွန်တော်စတဲ့တဲ့အနေထားကဟိုပြောရရင်မိုင်းရှူးတစ်ခုလုံးကရွေးကောက်ပွဲရှိတယ်လို့တော့မထင်ရအနေထားမျိုးတွေ့ရတယ်အခုတော့ဘယ်လိုပဲပြောပြောဟို
ကျွန်တော်တို့ဒီပါတီရဲ့လှုပ်ရှားမှုတွေကြောင့်မလို့ပြည်သူလူထုကလည်းရွေးကောက်ပွဲကိုစိတ်ဝင်စားမှုတစ်ဖြစ်ဖြစ်စာပြင်းပြတ်လာပြီ။ဒီနေ့တော့အနေထားရပြောရရင်တော့ဒုတမှုရှိတယ်။ဟိုပါတီကြီးတွေနိုင်မှုဆိုတာကတော့ဟိုကျွန်တော်အဲ့လိုမျိုးပါတီတစ်ခုကပဲနိုင်ရဖို့တရားရစီးထားတယ်ဆိုတာမျိုးကမဟုတ်ဘူး။အခုချိန်မှာတော့ကျွန်တော်တို့50
ရန်ကုန်တိုင်းအတွင်းမှာတော့2005ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်ဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့ပြီးတဲ့နောက်လက်လက်နေတဲ့ကော်မူမဲဆန္ဒနဲ့လူဦးရေထူထပ်တဲ့လိုင်းသားရမဲဆန္ဒနဲ့ကမာရလာတာချင်းမြနိုင်လိုင်းလမ်းမတော်နဲ့စိတ်ကမ်းမြုပ်နယ်တွေပါဝင်တဲ့အမျိုးသားလွတ်တော်အမတ်6မဲဆန္ဒနဲ့တို့မှာလည်းအကျိအနေရှင်ပြိုင်ရပွဲရှိနေပါတယ်ရှင်။ ဒီမိုကရက်တစ်မြန်မာအသံဒီဗီဗီရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဒီဗီဗီရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည7:00နာရီနဲ့မနေ့9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DBV
ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။ဗီတင်နိုင်ငံကစွမ်းအင်စီမံကိန်းကြီးတစ်ခုအကြောင်းကိုတင်ပြပေးချင်ပါတယ်။ ပြန်ပြင်းမဲတဘာဝဆိုင်ရင်ထုတ်လုပ်ရေးစီမံကိန်းတစ်ခုကြောင့်ဗီတင်နိုင်ငံဝေလနဲ့ဆန်စီဒေသမှာနေထိုင်ကြတဲ့ဒေသခံတွေအတွက်ပင်လယ်ရှုခင်းတွေလည်းပြောင်းလဲသွားနိုင်ပါတယ်။စီမံကိန်းကတော့ရေလိုင်းတွေကိုသုံးပြီးလျှက်စစ်ထားအားထုတ်လုပ်ဖို့အတွက်မြင်းခွာပုံစောက်ထားတဲ့ရှောက်လန်းရှည်ကြီးတစ်ခုထဲမှာရေအံကြီးတစ်ခုဖန်တီးသွားဖို့ဖြစ်ပါတယ်။ လင်းနှစ်ကြာလှုပ်ဆောင်မဲ့ဒီစီမံကိန်းကြီးတိစောက်ဖြစ်ရင်တော့ရေရှည်ခံတဲ့တန်းစဉ်စွမ်းအင်တွေကိုထုတ်လုပ်ပေးနိုင်မှာပါ။ဒီအကြောင်း VOA သတင်းထောက် Kevin Enoch
ပေးပို့ထားတဲ့သတင်းလွှာကိုမှတ်ခင်ဖြူထွေးကတင်ပြပေးပါအောင်ရှင်။9.5km ရှိလျားတဲ့မြင်းခွာပုံရေအံကြီးရဲ့ရှောက်လန်းတွေကတော့ဆွန်စီမြို့ရဲ့စစ်ကမ်းနေရာဖြစ်လာမှာပါ။ဒီရေအံကြီးတိစောက်ပြီးသွားရင်တော့တာပိုင်ဆက်ကြီးတွေကိုဖြတ်လာမယ်ရေလိုင်းကြီးတွေကနေလျှက်စစ်စွမ်းအင်အများပြားထုတ်လုပ်နိုင်မှာပါ။
ဒီစီမံကိန်းကိုအကောင့်ထဲပေါ်နေသူတွေအုပ်ဖြစ်တဲ့မတ်ရှိုရော့ကအခုလိုရှင်းပြပါတယ်။ We open the gates in the top. ဂျီအန်ကြီးတွေကဂစ်တကားတွေကိုဖွင့်ရေလိုင်းကြီးတွေကိုတာပိုင်ဆက်ကြီးတွေကနေတဆင့်ဖြတ်ခိုင်းပြီးတော့လက်စစ်စွမ်းရင်ထုတ်လုပ်မှာပါ။အိုလံပစ်ရေကူးကန်9000စာလက်စစ်စွမ်းရင်ပမာဏကို10ဆက်ကန်နိုင်မှာထုတ်ပေးနိုင်ပါတယ်။
6m နဲ့တာပိုင်ဆက်ကြီး20ကိုတုံးပြီးတော့ရေလိုင်းကြီးတွေဒီတာပိုင်ဆက်ကြီးတွေကိုတိုးဝင်လာပြီးပြန်ထွက်သွားတဲ့အချိန်တစ်နေ့ကို၄ချိန်ရရလျက်စစ်ထုတ်လုပ်သွားဖို့အဓိကရွယ်တာပါ။ရာသီဥတုအပေါ်မှာအခြေခံတဲ့လေနဲ့နေရောင်ကြီးစွမ်းအင်တွေလို့မဟုတ်ဘဲဒေသခံတွေအမြဲတမ်းမိခိုအားထားနိုင်မဲ့စွမ်းအင်ဖြစ်တယ်လို့ဒီစီမံကိန်းကိုပုံဖော်နေသူတွေကပြောပါတယ်။
So that's the biggest difference between tidal power.
နေရောင်ကြီးစွမ်းအင်လေစွမ်းအင်တွေနဲ့မတူတဲ့ဒီရေဆိုင်စွမ်းအင်ရဲ့အဓိကကွာခြားချက်ကတော့
လီတိုက်တဲ့ဆိုတာပုံမှန်မရှိသလိုပဲနေရောင်ကြီးဆိုတာကလည်းနေပတ်မှာပဲရှိတဲ့အရာပါ။ရေစွမ်းရင်ကတော့တစ်ချိန်မဟုတ်တစ်ချိန်မှာလက်စစ်ပမာဏတစ်ခုအမြဲထုတ်လုပ်ပေးနိုင်ပါတယ်။နေ့စဉ်မိနစ်40တိုင်းမှာပြောင်းလဲထုတ်လုပ်ပေးပါတယ်။ရေအံကြီးပတ်လည်ရှောက်လန်းကြီးကိုတော့ကြီးမားတဲ့တဲ့အိတ်ကြီးတွေသုံးပြီးတဖြည်းဖြည်းချင်းတိစောက်သွားမှာပါ။တဲ့အိတ်ကြီးတွေရဲ့အထက်မှာ6km
120အထိခံမာလိမ့်မယ်။အဲ့ဒီညမှာတက်မဲ့တာပိုင်စက်ကြီးတွေဟာလည်းအနှစ်120ခံနိုင်ပါတယ်။ဆိုတော့ဒီမျိုးဆက်တွေနဲ့ချီခံမဲ့ဒီတိဆောက်မှုကြီးဟာအင်တန်စိတ်ဝင်စားစရာကောင်းပါတယ်။နောက်ထပ်မျိုးဆက်50အထိခံပြီးတော့ရေလိုင်းကြီးတွေရဲ့တန်စင်နဲ့အတူတသက်သာစွမ်းအင်တွေကိုထုတ်လုပ်ပေးသွားမှာပါ။
ဒီစီမံကိန်းကတော့ဒေါ်လာတန်1600အကုန်ကျခံပြီး၄နှစ်အချိန်ယူတည်ဆောက်ရမှာပါ။ဒါပေမဲ့နျူကလ িয়ার စွမ်းအင်ကိုအစားထိုးနိုင်တဲ့တန့်စင်စွမ်းအင်တွေအသုံးပြုရေးဆိုတော့ UK နိုင်ငံရဲ့ရည်မှန်းချက်ပြည့်မီဖို့ကတော့နောက်ထပ်အများကြီးအချိန်ယူလှုပ်ဆောင်ရအောင်ပါပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းနိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီဒုတိယပိုင်းအစီအစဉ်မှာတော့အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြဖို့ရှိပါတယ်။ဒီမတိုင်ခင်မှာတော့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာကိုတင်ပြပေးကြပါတယ်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ထားပါတယ်ရှင်။
2019ခုနှစ်မေဂန်လွတ်တော်အတွင်းအဓိကအားဆန်းမှုကြီးလို့ပြောရမယ်။သမ္မတအိုဘားမားရဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေပြန်လည်ပြင်ဆင်စားထိုးရေး Republican Party ဝင်တွေပြီးခဲ့တဲ့ဘက်ကအောင်မြင်အောင်လုပ်ဆောင်နိုင်ခြင်းမရှိပါဘူး။ဒါကြောင့်လည်းလာမယ့်သတင်းပတ်ဒီမှာ Conservative Party ဝင်တွေရဲ့တခြားအစည်းအဝေးတွေအချိန်ပြန်ကောင်းလာအောင်အင်အားစုကြိုးပမ်းတာတွေကိုတွေးလာရနိုင်ပါတယ်။ပြန်လည်ပြင်ဆင်တဲ့ကျန်းမာရေးဆောင်ရှောက်မှုဥပဒေထားမမြောက်ခဲ့တာကိုကြည့်ရင် Republican Party အနေနဲ့အေဗီရောနဲ့လွတ်တော်ကိုဘယ်လိုပဲလွှမ်းမိုးထားပေမဲ့လည်းရွေးကောက်ပွဲမှာပြီးခဲ့တဲ့ဂရီအတိုင်းမလွတ်နိုင်တာကိုပြသနေပါတယ်။စီဒီနီကသမ္မတဒေါ်နယ်ထရန့်ရဲ့အပတ်စဉ်မိန့်ခွန်းမှာတော့အမေရိကန်တွေကိုကောင်းကင်အာကာသရေးညှော်ကြည့်ဖို့ဖိတ်ခေါ်ခဲ့တာပါ
။ We renew our နာဆာအာကာသစူးစမ်းရှာဖွေရေးအတွက်အမျိုးသားရေးဂရီကဝတ်တွေကိုကျွန်တော်တို့ထပ်တိုးလိုက်ပါတယ်
။ကျမရဲ့ဥပဒေကြမ်းရေးနေခဲ့တာနဲ့ပတ်သက်ပြီးအောက်လွတ်တော်ဥက္ကဋ္ဌဘော်ရန်ကတော့
I will not sugarcoat this.
ဒါကိုကျွန်တော်နားလာနေကျွန်တော်တို့မဖုံးကွယ်ပါဘူး။ကျွန်တော်တို့အားလုံးအတွက်စိတ်ပျက်စရာနေ့တစ်နေ့ပါလို့ပြောဆိုသွားပါတယ်။ Obama ကကျမ်းမာရေးဆောင်ရှောက်မှုတွေပိုကောင်းအောင်လုပ်မယ်ဆိုတဲ့ခုနှစ်လုံးလုံးဂရီတွေပေးခဲ့ပြီးတဲ့နောက် Republican တွေကိုယ်တိုင်သူတို့ရဲ့ကျမ်းမာရေးဆောင်ရှောက်မှုဥပဒေဂျန်ကိုချောင်ထိုးလိုက်ရတဲ့အဖြစ်ရောက်သွားခဲ့တာပါ။အောက်လွှတ်တော်မှာဒီပြုတ်ကိုမဖြစ်နိုင်ဘူးဆိုတာသိကြပြီးတဲ့နောက်အခုလိုပယ်ချခဲ့တာပါ။မေလန်တက္ကသိုလ်ကနိုင်ငံရေးသုံးသပ်သူဒွန်ဂတ်တယ်ကတော့ Skype ကနေအခုလိုပြောပါတယ
် It's serious in terms of what the
Tamara ကအတည်ပြုမဲ့ဥပဒေရေးရာကိစ္စတွေအတွက်ဒါကတိတ်ကိုအရေးကြီးပါတယ်သူမှာဗန္ဒာရေးအသုံးစရိတ်ကိစ္စရှိပါတယ်အခြေခံအဆောက်အုံတွေစောက်ရေးအစီအစဉ်အခွန်ကောက်ခံမှုပြောင်းလဲရေးဆက်လုပ်ချင်တဲ့ကိစ္စအကြီးကြီးတွေတော်တော်များများရှိနေတာပါအားလုံးကိုလွှတ်တော်ကအတည်ပြုပေးရမှာပါ
ကျမ်းမာရေးဆောင်ရှောက်မှုဥပဒေဂျန်ကိုစတင်ခဲ့တဲ့ Republican တွေကဆွေးရောက် Conservative တွေကတော့သူတို့ပါတီအနေနဲ့တခြားကိစ္စတွေမှာဒီတဲ့ကောင်းအောင်လုပ်နိုင်တယ်ဆိုပြီးခုခံပြောဆိုနေသေးပါ Republican အောက်လွှတ်တော်အမတ် Mark Meadows က ABC ရုပ်သံကိုအခုလိုပြောပါတယ
် I can tell you what most Americans need and want
American အများစုဘာတွေလိုအပ်တယ်ဘာတွေလိုချင်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ်သူတို့ပေါ်ရဲကိုဗဟုအစိုးရကျူးကျော်ပတ်သက်မှုနည်းနိုင်တယ်များနည်းစေချင်တာပါအခွန်တွေလျှော့စေချင်တယ်ဒါမှအိမ်အပြန်လာကပို့ပြီးပါလာမယ်သမ္မတ Trump နဲ့ Republican Party ဝင်အမတ်တွေကဒါကိုမပြစ်မနေလုပ်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ထားတာကျွန်တော်သိပါတယ်
။ဒီတော်တွင် Democratic Party ဝင်တွေကတော့နောက်ထပ်အကြောင်းအရာတွေနဲ့စပြီးတော့ထိုးနဲ့ဝေဖန်လာနေပါတယ်။ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဆွေးဖက်မှုတွေနဲ့ပတ်သက်လို့ပို့ပြီးတော့ရှင်းရှင်းလင်းလင်းသိလာတဲ့အချိန်ထိသမ္မတ Trump ရဲ့အစီအစဉ်တွေကိုဆိုင်းငံ့ထားဖို့ပြောဆိုနေတာပါ။အဲ့ဒီအထဲမှာတရားရုံးချုပ်တရားသူကြီးအဖြစ် Neil Gorsuch ကိုဆွေးပြီးထားတဲ့ကိစ္စလည်းပါဝင်ပါတယ်။Democrat ထဲလွတ်တော်မှာ Chuck Schumer က ABC ရုပ်သံကိုခုလိုပြောပါတယ
် Let's see where this investigation goes for a few
ဒီဆောင်ငန်းစစ်ဆေးမှုတွေဘယ်အချိန်နဲ့ရောက်မလဲကြည့်ကြအောင် Gorsuch ကိုခန့်ထားရေးကိုလာအနေငယ်ဆိုင်းငံ့နေကြပါတယ်ဒါကကျွန်တော်ရဲ့ Republican မိတ်ဆွေတွေအပေါ်မူတည်ပါတယ်ဒီညှဉ်းဆိုချက်ကိုလက်ခံကြမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ
်ဒါပေမဲ့လည်းအင်ဂျီရောကတော့ Democrat Trump ရဲ့အစီအစဉ်တွေကိုရက်ဆိုင်ထားမှာမဟုတ်ဘူးဆိုပြီးခုခံပြောဆိုနေပါတယ်သူမှပြင်းပြအောင်ဆောင်ရွက်ခြင်းတဲ့အကြောင်းအရာတွေတော်တော်များများချမ်းသာသေးတယ်လူဝင်မှုကြီးကြပ်ရေးအခွန်ကိစ္စနောက်နေကြမှာဒတိုင်းဆောင်ရေးကိစ္စတွေပါလို့အင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကပြောဆိုသွားတာပါအမေရိကန်ပြည်ထောင်စုရဲ့အခြေခံဆောက်အုံတွေပြန်လည်တည်ဆောက်ရေးကိစ္စကလွဲလို့သမ္မတထရန့်လှုပ်ရှင်တဲ့ကိစ္စတော်တော်များများဒီမိုကရက်ပါတီဝင်တွေဘက်ကလက်ခံမဲ့ပုံတော်မရှိသေးပါဘူးဥပဒေဂျန်တွေကိုတည်ပြုနိုင်မှုရီပပ်ဘလစ်ကန်တွေကိုယ်တိုင်ညှဉ်းညွတ်ဖို့လိုပြီးပြီးခဲ့တဲ့ဘက်ကစမ်းသပ်ခံခဲ့တဲ့အချိန်ရင်းနှီးခဲ့တာမျိုးမဟုတ်တဲ့ညှဉ်းညွတ်မှုမျိုးလိုအပ်နေကြောင်းပါခင်ဗျာ
Thank you. သိန်းခိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုကတော့ဒေါခင်စိုးဝင်းစီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်။အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်။မင်္ဂလာပါရှင်။ VOA American တိုင်းရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ။သောတာရှင်များရှင်။2019ခုနှစ်ဂျားဖြတ်ရွေးကောက်ပွဲကျင်းပဖို့၃ရက်ပဲလိုပါတော့တယ်ဒီဂျားဖြတ်ရွေးကောက်ပွဲမှာတိုင်း၃တိုင်းပေါ့နော်စကိုင်းပဲခူးတိုင်းရန်ကုန်နဲ့ပြည်နယ်ကြီး၅ခုကယားချင်းမွန်ရခိုင်နဲ့ရှမ်းပြည်နယ်ကပြည်နယ်ပေါင်း၅ခုက KIA အဖြစ်တော့၃ခုမြို့နယ်အဖြစ်22မြို့နယ်မှာလစ်လတ်နေတဲ့ပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်အစိုးရတွေရဲ့လွှတ်တော်ပြည်နယ်လွှတ်တော်တွေရဲ့လစ်လတ်နေတဲ့19နေရာအတွက်ကိုရှင်ပြိုင်ကြမှာဖြစ်ပါတယ်။ပါဝင်ရှင်ပြိုင်မဲ့ပါတီ24ပါတီနဲ့တတိပုဂ္ဂလကိုယ်စားလှယ်9ဦးရှိတယ်လို့ပြောင်းစုရွေးကောက်ပွဲကော်မရှင်ကနေပြောထားတာရှိပါတယ်။ဒီမှာဒီဟိုဒီနေ့ပေါ့လေညနေမကြခင်တော့ဒီအချိန်မကြခင်ကပဲကျမ UEC ဥက္ကဋ္ဌကြီးကိုဆက်သွယ်ပြီးတော့မေးပါတယ်။ဦးလာတိုင်ကိုမေးတဲ့အခါမှာ "तू ကကျမမေးတာကတော့ဒီဂျားဖြတ်ရွေးကောက်ပွဲကိုလူလူရဲ့စိတ်ဝင်စားမှုကိုဘယ်လိုသုံးသပ်လို့ရတယ်လဲ"ဆိုတဲ့အခါကျတော့ဥက္ကဋ္ဌရပြောပါတယ်ဘဲပါတီနိုင်နိုင်ဟိုနိုင်ငံရေးစီးပွားရေးလူမှုရေးအနေနဲ့တိတ်ထူးထွေကြောင်းလဲမှာမဟုတ်တဲ့အတွက်ကြောင့်မလို့ဒူးဒူးစိတ်ဝင်စားမှုကဟိုတိတ်ပြီးမရှိဘူးလို့သူကသုံးသပ်ပါတယ်တဲ့နောက်ပြီးတော့ဒီမဲဆန္ဒရှင်စီးအနေနဲ့ပတ်သက်လို့လည်းအတက်နိုင်ဆုံးအတိအကျဆုံးဖြစ်နိုင်အောင်စီစဉ်ထားတယ်လို့ပြောပါတယ်ဒီတော့ကဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ပါတီတွေပေါ့နော်အခုအရန်ဟိုတော်တော်လေးလဲလှုပ်လှုပ်ခတ်ခတ်ဖြစ်နေတဲ့အရင်ကတခါမှဟိုရွေးကောက်ပွဲမကျင်းပဘူးတဲ့ဒီရှမ်းပြည်နယ်ကဒီကျေးတီနဲ့မိုင်းရှူနယ်မှာဒီစိတ်ဝင်စားမှုအခြေအနေနဲ့ပတ်သက်ပြီးတော့ဥနေစောနိုင်ရှိပါလားရှင်နမ်ဆန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့ရွေးကောက်ပွဲကော်မရှင်အကြီးအကဲပေါ့နော်ဥနေစောနိုင်ရှိပါလားရှင
်ဟုတ်ကဲ
့ဟုတ်ကဲ့မင်္ဂလာပါရှင
်ရှိပါရဲ
့ဟုတ်ကဲ့ဟုတ်ကဲ့ပါအဲ့တော့ဟိုကျမတို့ဒီအခုရွေးကောက်ပွဲဂျာပြတ်ရွေးကောက်ပွဲကိုဒီဒေသခံမဲပေးကြမဲ့မဲဆန္ဒရှင်တွေရဲ့ဟိုကပေါ့တုံ့ပြန်ချက်ပေါ့နော်သူတို့ရဲ့သူတို့အနေနဲ့စိတ်ဝင်စားမှုရှိပါလားရှင်ဘယ်လိုများသုံးသပ်လို့ရပါလဲရှင
်ဟုတ်ကဲ့ကျွန်တော်ရှမ်းပြည်နယ်မှာအခုကျွန်တော်မိုင်းရှိမှုနယ်နဲ့ကျေးတီမြို့နယ်မှာနှစ်မြို့နယ်မှာပါဝင်ရှင်ပြိုင်နဲ့ကျွန်တော်မဲဆန္ဒနယ်ကပတ်သက်တဲ့ပြည်သူလူထုတွေကတော့စိတ်ဝင်စားမှုတော်တော်နည်းပါတယ်ခင်ဗျဟုတ်ကဲ့ဘာလို့နည်းရလဲဆိုလို့ရှင်သူတို့ကဒီနိုင်ငံရေးကိုသူကဟိုပေါ့နိုင်ငံရေးသမားတွေပဲလုပ်ရမယ်ဆိုတဲ့အတွေးတွေလည်းရှိကောင်းရှိနေကြနောက်ပြီးတော့ဒီဘက်မှာဒေတာဆွဲပေါ့နော်ဒီတိုင်းဒါအဆွဲတွေရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ဒီဟိုပါဝင်ရှင်ပြိုင်မဲ့ပါတီတွေအပေါ်တိတ်စိတ်ဝင်စားမှုတော်တော်နေပါတယ်ခင်ဗျ။ဘာဖြစ်လို့လဲဆိုတော့နောက်ပြီးတော့သူတို့မှာစိုးရင်ကြောက်ကြမှုတွေလည်းရှိနေတယ်လို့ကျွန်တော်မြင်ရပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။နေမြေလုံခြုံရေးနဲ့ပတ်သက်လို့ရောစိတ်ချရပါလေ။ဒါရင်ကချင်း
ဒါနဲ့ဒီလိုမျိုးနဲ့ပတ်သက်လို့ကတော့ဒီကျွန်တော်တို့ရဲ့ကြီးတဲ့ပြည်သူတွေပေါ့နော်မိုင်းရှူးနဲ့ကြီးပြီးမှဆိုလို့ရှိရင်တော့မြို့ပေါ်မှာတော့ပြဿနာသိမ်းမရှိပြကြီးတဲ့ပြည်သူတွေအနေနဲ့တော့သူတို့စိတ်ထဲမှာတစုံတရာကိုစိုးရင်ကြောင်းကြနေရတဲ့ပုံစံလေးတွေကိုကျွန်တော်တွေ့ရပါတယ်ခင်ဗျကျွန်တော်တို့ကိုယ်တိုင်လည်းကျွန်တော်မဲဆက်စည်းရုံးတဲ့အခါမှာကျွန်တော်တို့ဝင်နေဝင်နေတိုင်းဝင်လို့ရမရတဲ့ကြီးရော်လေးရှိပါတယ်ခင်ဗျအဲ့ဒီအတွက်ကျွန်တော်တို့ဒီပြည်တော်စုကော်မရှင်ကိုကျွန်တော်တို့ကန့်ကွက်စာ LND အနေနဲ့ကန့်ကွက်စာတင်ခဲ့ပြီးမှလည်းမဲယုံနဲ့ရှေ့ပြောင်းပေးတဲ့အစီအစဉ်လောက်ကိုပဲစီမံပေးတော့တွေ့ရပါတယ်တကယ်တော့ကျွန်တော်တို့အဲ့ဒီကျွန်တော်တို့ကြေးရွာတွေကိုအဲ့ဒီစိတ်တိုင်းကျကျွန်တော်တို့လဲဆက်စီရင်ခွင့်မရခဲ့ပါဘူးခင်ဗ
ျဟုတ်ကဲ့ပါကျေးဇူးပါအခုအဲ့ဒီမိုင်းရှူးမှာမိုင်းရှူးကနေပြီးတော့ဝင်ရောက်ရှင်ပြိုင်မဲ့ SNLD ပေါ့နော်ရှမ်းမျိုးသားမြန်မာဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့ကိုယ်စားလှယ်လောင်းဆိုင်းလေးမြတ်ရှိပါတယ်ဦးဆိုင်းလေးမြတ်ရောက်ပါပြီလားရှင်လိုင်းပေါ်မှာ
ဟုတ်ကဲ့ပါဗျဟုတ်ကဲ့ပါဗျ
ဟုတ်ကဲ့မင်္ဂလာပါရှင်ဟုတ်ကဲ့အဲ့တော့ဟုတ်ကဲ့ပါဒီတိုင်းရင်းသားနယ်မြေဟုတ်ကဲ့ပါတိုင်းရင်းသားနယ်မြေတွေမှာတော့တိုင်းရင်းသားပါတီတွေကဟိုအားတာတယ်လို့ပြောရမှာပေါ့နော်အဲ့တော့ဦးဆိုင်လေးမြတ်အနေနဲ့ဒီပြည်သူလူထုရဲ့ဒီမဲဆန္ဒရှင်တွေရဲ့စိတ်ပါဝင်စားမှုအပေါ်ဘယ်လိုများဟိုကောက်ချက်ချလို့ရပါလဲရှင
်ဟုတ်ကဲ့စာပြီးပြောရမယ်ဆိုရင်တိုင်းရင်းသားနယ်မြေဆိုတဲ့စကားလုံး၃လောက်တော့ကျွန်တော်တိတ်တော့သဘောမပြောက်ပေါ့နော်အဲ့ဗမာလဲတိုင်းရင်းသားမျိုးနွယ်တွေကတခုလို့ကျွန်တော်ပြောချင်ပါတယ်ဟုတ်ပြီဘာမှမဟုတ်တော့တိုင်းရင်းသားဒေသဆိုရင်တော့ကျွန်တော်တို့လက်ခံနိုင်ပါတယ်အဲမိတို့ပြင်ဆိုစီကျွန်တော်တို့ဖက်မှာတော့ဒီဟုတ်ပြီကျွန်တော်တို့ဒါတော့ identity ဆိုတာရှိတယ် national identity ရှိတယ်ပြီးရင်တော့ ethnic identity ရှိတယ်ဒီအပေါ်မှာယုံကြည်ပြီးတော့အဲပါတီတစ်ခုကိုထောက်ခံတဲ့အပေါ်မှာအဲဘာမှပြောကြမလို့ဘူးတော့ကျွန်တော်တို့ထင်ပါတယ်ဗျ
ဟုတ်ကဲ့ပါရှင်အဲ့တော့ဟိုအခုဟိုလက်တွေ့စီယုံရေးစင်းရတလောက်ပေါ့အားရကျေနပ်မှုရှိပါလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့အပြေအဝထောက်ခံမှုရှိပါတယ်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အခုအဲဥယျာထုံးပေါ့နော်ဥယျာထုံးကတော့အရင်တုန်းကဒီရှမ်းမျိုးသားများဒီမိုကရက်တစ်ပါတီကနေပြီးတော့ဒီပြည်သူ့လွှတ်တော်မှာကိုယ်စားလှယ်လုပ်ခဲ့တဲ့ကိုယ်စားလှယ်ဟောင်းတယောက်ပေါ့နော်အခုတော့လောလောဆယ်တော့လွတ်လပ်စွာတည်ကြားဟိုနေတဲ့နိုင်ငံရေးကဲခတ်ပုဂ္ဂိုလ်တယောက်ပေါ့ဥယျာထုံးအနေနဲ့ရောအခုလောလောဆယ်ဒီရှမ်းပြည်နယ်အခြေအနေပေါ့နော်အဲ့မှာဒီရှမ်းပြည်နယ်ဘက်မှာဒီရှမ်းပြည်နယ်ကပြည်သူပြည်သားတွေအနေနဲ့ဒီကြားရရွေးကောက်ပွဲကိုစိတ်ဝင်စားမှုအခြေအနေလေးပြောပြပေးပါလားရှင်ပြေထွန်းရှိပါလားဟုတ်ကဲ့
ကျွန်တော်တို့ဒီအခုဂျားပြတ်ရုပ်ောက်ပွဲလုံမဲ့မြို့နယ်တွေကတော့ကျွန်တော်နဲ့တော့နည်းနည်းဝေးတာပေါ့လေဝေးပေမဲ့ဟိုနည်းနည်းသူတို့ပြောတဲ့အနေထားတွေရောကျွန်တော်တို့ဒီ Facebook တို့ဘာလို့မှတက်လာတဲ့ဟာတွေရောကြည့်ရတဲ့အခါကျတော့ဟိုအတဲခတ်လို့တော့ရပါတယ်သူတို့ဒီမိုင်းရှူချီပြီးအဲ့ဒီဒေတာတွေကသူတို့စိတ်ဝင်စားတာတော့ဟိုပါတီတစ်ခုပဲဖြစ်လိမ့်မယ်ချမ်းတိုင်းရင်းသားပါတီပေါ့နော်ဒီဗမာမဟုတ်တဲ့တိုင်းရင်းသားပါတီနှစ်ခုပေါ့ရှမ်းကြားပြူပါတီနဲ့ကြားကောင်းပါတီနှစ်ခုရှိတဲ့အဲ့မှာသူကြားကောင်းပါတီကိုပို့ပြီးတော့စိတ်ဝင်စားလိုက်မယ်လို့ထင်တယ်နော်အဲ့ဒီဘက်မှာအရင်2015ကရွေးကောက်ပွဲမကျင်းပနိုင်တာကလည်းအဲ့ဒီဘက်မှာနေနေမှာတိုက်ပွဲတွေဖြစ်ပြီးတော့နေနေလုံးရင်းမရှိဘူးဆိုပြီးတော့ရန်နာထားတဲ့အခါအခုမဲပေးခွင့်ရပြီဆိုတဲ့အခါကျတော့အဲ့ဒီဒေသမှာတော့ကျွန်တော်ထင်တယ်ဒီကြားကောင်းပါတီကဒီဟိုအပါဟိုပြည်သူလူထုစိတ်ဝင်စားမှုပိုတဲ့အနေနဲ့သူနိုင်ရဖို့အနေထားရှိပါတယ်။ကြံတဲ့ပါတီတွေတော့ဝင်ပြီးတော့မဲဆွဲမဲစီယုံဟောပြောမယ်ဆိုရင်လည်းစိတ်ဝင်စားမှုမပြဘူးလူစုလို့မရဘူးဆိုတာအမှန်ပါပဲ။ဒါဒါဒီလိုပဲဖြစ်မှာပဲ။အဲ့ဒီနောက်သူတို့တစုံတရာစိုးရင်ထိုင်လန့်မှုပါညာဆိုတာလည်းရှိတယ်လို့ခုနပြောတာလည်းအမှန်ပါပဲ။ဆိုရင်ထိုင်နိုင်မှုရှိတဲ့အခါတခြားပါတီတွေခေါ်တဲ့အခါတို့မလာကြဘူးဗ
ျဟုတ်ကဲ့ပါအဲကျမကလေအခုဒီဟိုအာဏာရပါတီခေါ်မှာပေါ့နော်ဒီ NLD မြန်မာဒီမိုကရေစီအဖွဲ့ချုပ်နဲ့ဒီဟိုအရင်တုန်းကဟိုအာဏာရပါတီဖြစ်ခဲ့ဘူးတဲ့ဒီပြည်ခိုင်ပြည်ပြောင်းစုချက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကပါဝင်ရှင်ကြိုင်းမဲ့ပုံကိုယ်တွေကိုကျမနှစ်ပါတီစီပါတီကြီးနှစ်ခုစလုံးကိုကျမစ조사ပြီးဆက်သွယ်ပါတယ် NLD ပါတီဒီနေနေရတော့ဟိုခုနကဦးနေစောနိုင်ဟိုပါဝင်ပြောဆိုမယ်နောက်တယောက်ဒေါ်စန်းမြင့်အမတ်လောင်းတယောက်ပါမယ်ပေါ့နော်ဒါပေမဲ့ဒီပြည်ခိုင်မျိုးပါတီကိုကျမဆက်သွယ်တဲ့အခါမှာဗဟိုကော်မတီဝင်ဦးတင်နိုင်ကိုဆက်သွယ်ပါတယ်ဆက်သွယ်ခါမှာသူခရီးထွက်နေတဲ့အတွက်ကြောင့်မလို့သူပြောလို့အဆင်မပြေပါဘူးတဲ့အဲ့ဒါနဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ကိုလည်းကျမဖုန်းဆက်ပါတယ်ဒါပေမဲ့ဖုန်းပိတ်ထားတဲ့အတွက်ကြောင့်မလို့ဒီပြည်ခိုင်မျိုးပါတီကိုကျမဆက်သွယ်လို့မရပါဘူးအဲ့ဒါကြောင့်ဒီနေ့ဆွေးနွေးပွဲမှာဟိုသူတို့ပြည်ခိုင်မျိုးပါတီမပါတဲ့အတွက်ကြောင့်မလို့ဟိုကျမရဲ့အားနည်းချက်လည်းဖြစ်မှာပေါ့လေခေါ်ဟိုမပါဝင်နိုင်တာကိုကျမအားလုံးတောင်းပါပါတယ်အခုနောက်တစ်ယောက်ကတော့ကျမတို့ဒီ PACE လို့ခေါ်တဲ့ People's Alliance for Credible Elections ပေါ့နော်အဲ့ဒီ CSO အဖွဲ့ကကိုစိုင်းရဲကြော်စွာမြင့်ရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ဗျ
ဟုတ်ကဲ့ပါဟုတ် Credible Elections ဆိုတဲ့ခါကျတော့ယုံကြည်ကိုးစားလို့ရတဲ့ရွေးကောက်ပွဲတွေဒီအတွက်ကိုစုစည်းထားတဲ့လူထုမဟာမိတ်အဖွဲ့လို့ခေါ်ပြည်သူမဟာမိတ်အဖွဲ့လို့ခေါ်မှာပေါ့နော်အဲ့တော့ဒီအခုလူထုကိုစောင့်ကြည့်နေတဲ့သဘောရှိတယ်ဆိုတဲ့ခါကျတော့လူထုရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါလဲရှင်ဂျာမဲဂျာချက်ရွေးကောက်ပွဲအပေါ်မှာ
ဆိုကျွန်တော်တို့ဇန်နဝါရီလဒီ2019ဇန်နဝါရီလကုန်ပိုင်းမှာကျွန်တော်စစ်တမ်းတစ်ခုကောက်ခဲ့တယ်စစ်တမ်းရဲ့အဓိကရွေးချက်တော့ဂျာချက်ရွေးကောက်ပွဲနဲ့ပတ်သက်လို့ပြည်သူလူထုကသတင်းချက်တွေဘယ်လောက်ကြည့်တယ်လဲမသိဘူးလဲဆိုတာရယ်အဲ့တော့သူတို့ဘယ်လိုမျိုးစစ်ကူရှိသလားမေးရဲဆိုကျွန်တော်အဓိကမေးရဲမေးသွားတော့ဂျာပြေကောက်ပွဲရှိသလားလို့ဒီမြို့နယ်22မြို့နယ်မှာစစ်တမ်းကောက်တာပေါ့လေဂျာပြေကောက်ပွဲလို့မြင်တယ်မြို့နယ်22မြို့နယ်မှာကောက်တဲ့ခါမှာဂျာပြေကောက်ပွဲရှိတာကိုသိသလားလို့မေးတဲ့ခါမှာ62ရာခိုင်နှုန်းကပဲဒီပြည်သူရဲ့62ရာခိုင်နှုန်းကပဲဂျာပြေကောက်ပွဲရှိရဆိုတော့သိတယ်လို့ကျွန်တော်တို့ဖြေတယ်နောက်တစ်ချက်ကကျတော့ကျွန်တော်တို့ဒါဆိုရင်ကျွန်တော်တို့မထက်ကျွန်တော်တို့မေးရဲမေးသွားတယ်ဂျာပြေကောက်ပွဲရှိတယ်ဂျာပြေကောက်ပွဲမှာမဲခဲဖို့အစီအစဉ်ရှိတယ်လားမေးတဲ့ခါမှာကျွန်တော်တို့မဲခဲမှုတက်ကိုသူတို့ဒေကမရည်ရည်ဆုံးဖြတ်ထားတယ်လို့ပြောတဲ့ဒီမဲဆန္ဒရှင်ရဲ့ရာဂိုင်တော့59ရာဂိုင်လုံးပဲရှိတယ်ဆိုတော့ကျွန်တော်တို့မသိတာတော့ဘာကြောင့်မလို့ကျွန်တော်တို့59ရာဂိုင်လုံးပဲရှိရလဲဘလို့အကြောင်းတက်ချက်တွေဆိုတော့ကျွန်တော်တို့ပြေချာမသိဒါပေမဲ့ပြောလို့ရတာတော့ကျွန်တော်ဂျာပြေရုပ်ောက်ပဲရှိရဆိုတော့ပြည်ရဲ့တရင်ချက်လက်ရောက်ရှိမှုညောင်းကနည်းရဲဆိုတော့ကျွန်တော်အကျဉ်းချင်းပြောလို့ရတယ်နောက်တစ်ခုဂျာပြေရုပ်ောက်ပွဲကို59ရာဂိုင်လုံးပဲထည့်မယ်လို့ဟိုပြောတယ်ဆိုတော့ကျွန်တော်တို့ဒီလာပြီးတော့မှမဲထည့်မယ်ဆိုရင်စိတ်ဝင်စားမှုနည်းတယ်ဆိုတော့ကျွန်တော်အကြံဉာဏ်ပြောလို့ရတယ်
Okay, but that's a losing name. Jaja, you got with Jim Babu, Tonya, De, Anelula, Tamamolosi, Ludu, say with Amua, Ota, you got in your Dubare, or Jaja, you got with Go, Yama, I don't love Gamma, say Ludu, I say with Amu, machine, so you are Jura, it's my Jala Yavarishan.
Okay. So, ဒီနေ့နာတော့ကျွန်တော်တရင်ချင်းနဲ့ချင်းစီမူကလည်းရုပ်ကပ်ဘက်ကော်မရှင်တစ်ခုတည်းကပဲကျွန်တော်လုပ်တယ်ဂျာပြေရုပ်ကပ်ဘက်ရှိတဲ့မဲဆင်းတွေကတ်တော်မယ်ဆိုတာကိုအဓိကကျွန်တော်ပညာပေးလုပ်ငန်းတွေလုပ်တာကဒါကရုပ်ကပ်ဘက်ကော်မရှင်နဲ့ကျွန်တော်ရက်သက်သွေးချိုးရပဲလုပ်တယ်ဒါနဲ့နိုင်ငံရေးပါတီတွေကလည်းကျွန်တော်မက်ဆေ့ချ်ရုံးမှုကိုသူတို့ပြည်ပေါ်ကျင်းနေမှာစတယ်ဆိုပေ
ီးကြီးရဆိုတာကိုလို့ကော်မရှင်ရဲ့စီးရဲစုံလေးရှိတယ်အတွေ့ရတယ်ဆိုပါတီအားအားကိုကျွန်တော်တို့တုံ့ဆော်တာမျိုးလေးဟုတ
်ကဲ့ပါအ
ဲဟုတ်ကဲ့
ဟုတ်ကဲ့ပါโอเคအခုကြားပြရေကောက်ဝဲအတွက်ကိုအင်လိုက်အားလိုက်စီယုံရင်းဆင်းနေတဲ့ NDF ပါတီကဟိုဥက္ကမောင်ဥခိုင်မောင်ကြီးရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်ခင်ဗျ
ာဟုတ်ကဲ့ဥက္ကမောင်ဥခိုင်မောင်ကြီးတို့ဟိုမဲဆွယ်စီယုံတဲ့နေရာမှာဟိုအားရပါးရရှိရလားလူလူရဲ့ထောက်ခံမှုကရောဘယ်လိုရှိပါလဲရှင်တော်တော်လေးလည်းပင်ပန်းနေပြီလို့သိရပါတယ်အားလဲနာပါတယ်ရှင်ဟုတ်ကဲ
့ဟုတ်ကဲ့ပါဗျာဟိုကျွန်တော်ကတော့စကတည်းကဖေဖော်ဝါရီလမှာသာတတ်တဲ့ရှင်ကိုကျွန်တော်က9ရက်တပတ်တိတိတော့ NLR အဲဒီခုကုန်ဒီကိစ္စဖြစ်တယ်နဲ့ကျွန်တော်တပတ် silent လုပ်ပါတယ်အဲဒီ silent လုပ်ပြီးတဲ့တပတ်နောက်ပိုင်းမှာနေ့တိုင်းနေ့ပါလောက်ကျွန်တော်ထွက်ပါတယ်တချို့ဟိုတပတ်မှာ10ရက်လောက်2ရက်လောက်ကျွန်တော်နားလာတွင်ကျွန်တော်ရည်ထွက်ပါတယ်အဲ့ဒါထွက်တာကဒီလူတို့ကဒီရွေးကောက်ပွဲရှိတာကိုမသိတဲ့လူတွေကများပါတယ်ပြီးတော့အလုံကဥက္ကိုင်မောင်ကြီးကဘာလို့ကမာရစ်မှာလာပြီးစီးရုံးလာလဲဒီဘက်မှာဘာလို့ဟိုလာလို့တာလဲဒီဘက်မှာရွေးကောက်ပွဲရှိလို့လားဆိုတော့တအားတော်နဲ့မေးတာတွေလည်းတွေ့ရတဲ့အတွက်လူလူကတော်တော်မသိကြတဲ့သဘောမျိုးဖြစ်ပါတယ်အဲဘယ်တော့ပဲဒီဘက်မှာရွေးကောက်ပွဲကော်မရှင်ကဘယ်တော့ပဲညင်ညာညင်ညာတချို့ဟာကြတော့ညမအတန်တို့တခြားဒီရုပ်တံတွေကိုစိတ်ဝင်စားတဲ့လူတွေလည်းအများကြီးရှိတယ်ဆိုတော့အခုမှကျွန်တော်တို့ကောင်းကောင်းသိရတဲ့သဘောဖြစ်ပါတယ
်ဟုတ်ကဲ့ပါဟုတ်ကဲ့ပါဥက္ကမကြီးဆက်ပြောပါရှင်ဟုတ်ကဲ
့ဟုတ်ကဲ့အဓိကတော့ပြည်သူလူထုကဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မသိတဲ့အနေထားမျိုးကနေလွတ်တော်ကိုယ်စားလှယ်လောင်းတွေကကိုယ့်ကိုမဲပေးတဲ့ပြည်သူလူထုသိအောင်တော်တော်ကြီးကိုကိုယ့်ဟာကိုယ်စူးစမ်းကြရတဲ့သဘောကအများဆုံးနှိပါဖြစ်နေပါတယ်အဲအဲ့လိုပဲတော်တော်ကပေးဆို PAC အဖွဲ့ကလည်းသူတို့ကစတန်းကြီးကောက်ကြတာမှန်ပါတယ်ဒါပေမဲ့လွတ်တော်ကိုယ်စားလှယ်တွေကိုပဲဘာပြဿနာရှိတယ်လဲဘာအခက်အခဲရှိတယ်တပြင်းနေမင်းနေပါတယ်ကျွန်တော်တို့ကဘာအခက်အခဲရှိတယ်လို့ပြောရမယ့်ကိစ္စတော့တော်တော်ခက်ပါတယ်ဥမာကျွန်တော်ကမာရွတ်မြွတ်နယ်မှာရွှေဘရောက်ရိတ်မုံတို့ဘာရိတ်မုံတို့ရွှေငါးရွှေရှိပါတယ်အဲ့ဒီကိုကျွန်တော်တို့ကလုံကြုံရေးကတားတာနဲ့ဝင်လို့မရတဲ့နေရာတွေလည်းရှိပါတယ်အဲ့တော့အုတ်ချုပ်ရေးကလွတ်တော်ကိုယ်စားလှယ်လောင်းတွေလာရောက်ပြီးမဲဆွယ်စည်းရုံးတဲ့အခါမှာဝင်ဝင်ပြုပါလို့ပြောထားတာလည်းမရှိဘူးခင်ဗျအဲ့တော့ကျွန်တော်တို့ကဘယ်သူအကူအညီတောင်းလို့တောင်းရမှန်းကိုမသိရတဲ့ဘဝနဲ့အဲမက်ဆေ့ချ်စီးရုံးရတာအခုကျွန်တော်ကရန်ကုန်မှာ9မြို့နယ်ကိုမက်ဆေ့ချ်စီးရုံးရပါတယ်အဲအဲ့ဒီခါမှာ9မြို့နယ်ကိုကျွန်တော်အလဲကျသွားပါတယ်အဲဒီလိုသွားတာတောင်မှဒေးထဲမှာသူ့ဈေးရောင်းတဲ့လူတွေကဘယ်ဆိုးရပဲတက်တက်သူ့တို့ကလမ်းမေးမှာပဲဈေးရောင်းရမှာမဲပေးဖို့လုံးဝစိတ်ဝင်စားဘူးလို့ပြောတဲ့လူလည်းရှိပါတယ်အဲအဲ့တော့ကျွန်တော်တို့ကမဟုတ်ဘူးလက်ရှိအခြေအနေလေးကိုကျွန်တော်ရှင်းပြရပါတယ်အဲစိုက်တဲ့သူကိုမဲပေးပါအီဒီလာတီရဲ့ရွေးကောက်ပွဲရှိပါတယ်ကျွန်တော်တို့ဟာတိုင်းပြည်အတွက်လိုအပ်လို့ပါကြတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လိုအပ်တဲ့ပြည်သူအတွက်လိုအပ်ချက်လေးတွေကိုလွတ်တော်မှာတင်ပြဖို့အတွက်ပြည်သူတွေတုံရင်တုံရင်ဘဝကမြေကြောင်းလဲဖို့အတွက်ကျွန်တော်တို့အတတ်နိုင်ဆုံးပံ့ပိုးဆောင်ရွက်သွားမှာဖြစ်ပါတယ်ဒီချက်အလေးရှင်းပြရပါတယ
်ရှင်း
ပြတော့မှပြည်သူချက်အလေးနားလည်လာတဲ့သဘောမျိုးနဲ့အခုမှနည်းနည်းလေးရွေးကောက်ပွဲကိုတက်ကြွလာတာလို့ဟုတ်မြင်ရပါတ
ယ်ဟုတ်ကဲ့ပါကျေးဇူးပါပဲအဲနောက်တစ်ယောက်ဒီနေ့ဆေးလေးပွဲမှာပါဝင်မယ်နောက်တစ်ယောက်ကတော့ NUP ပေါ့နော်အရင်တုန်းကတော့ဒီတာဆညာတိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့အထွေထွေအတွင်းရေးမှူးပါဦးဟန်ရွှေပါဦးဟန်ရွှေနေကောင်းပါလားရှင်
အဲကောင်းပါလားခင်ဗျကျွန်တော်ဒုက္ခထားပါခင်
ဗျဩ sorry ပါဟုတ်ကဲ့ဒုက္ခကျွန်မလည်းဟိုယာရုတွေခဏခဏပြောင်းမှုကျွန်မမေ့သွားလို့ပါ sorry ပါဟုတ်ကဲ့ပါအဲ့တော့ဦးဟန်ရွှေတို့ပါတီအနေနဲ့ဘယ်နှစ်ယောက်လောက်များပါဝင်ရှင်ပြိုင်မှုစီစဉ်ထားပါလဲရှင်
ဟုတ်ကဲ့တို့ဒီကြက်ပြည့်ရွေးကောက်ပွဲမှာတော့ပြည်သူ့ထုတ်တော်က200ပါ။နောက်မြို့သားထုတ်တော်က100ပါခင်ဗျ။ ီလိုလို့တော့အနေနဲ့ကဩကျွန်တော်စကိုင်းတိုင်းဒေသကြီးမုံရွာမြို့နယ်မက်ဆန္ဒနယ်နဲ့ဒီမွန်ပြည်နယ်ထောင်စုံမြို့နယ်မက်ဆန္ဒနယ်တဲ့နေရာမှာဝင်ပြန်ပြီးတော့ဒီအမျိုးသားလွှတ်တော်အနေနဲ့ကတော့ဘုကိုတိုင်းဒေသကြီးအမှတ်၄ပေါ့လေကျွန်တော်တို့တောင်လေးပင်ကျော်ကကဒီမက်ဆန္ဒနယ်ဒီ၃နေရာပဲကျွန်တော်တို့ဝင်ပြီးရှင်းတိုင်းမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဟိုချောင်းစုံကတော့နည်းနည်းလေးပွဲစုနေပါတယ်အဲ့ဒီဘက်ကစီယုံရေးအခြေအနေလေးပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်တို့ချောင်းစုံကတော့ကျွန်တော်ဒီနေရာကဟိုကျွန်တော်တို့တော်ကိုဆိုရဲချောင်းစုံသာတည်တာပေါ့လေကျွန်တော်မောင်အောင်မြို့သားပဲကျွန်တော်တို့ဖြစ်ပါတယ်အဲ့တော့ဖြစ်တဲ့အခါကျတော့အဲ့ဒီနေရာကိုလည်းပဲကျွန်တော်တို့တော်တော်လေးမျှော်မှန်းပြီးတော့ကျွန်တော်တို့ကတော့စီယုံရေးဝင်ပါလေစပြီးတော့ပေါ့လေကျွန်တော်တို့160လောက်အချိန်နဲ့ကနေစပြီးတော့စီယုံရေးဝင်ထုတ်ရှားအကောင့်တွေပေါ့ဆောင်ရွက်ပါတဲ့ခင်အဲ့တော့ဟာဒီမှာလည်းပဲဟိုဘလိုပဲဖြစ်ဖြစ်ပေါ့လေချောင်းစုံနေနဲ့ကျွန်တော်ထုတ်ရှားလို့ရနိုင်ပါလေသို့တော့ဒီမှာကဒီ hot issue ကတော့အဲခုနပြောတဲ့ဟလာညပြောတဲ့ဖွဲ့စုရဲ့ဆိုတဲ့ဟာပေါ့ရတရားကိစ္စနာမည်ပေးမှုကိစ္စဖြစ်လာတဲ့ခါကျတော့ဒီမှာလည်းပဲချောင်းစုံဖြစ်တဲ့ဒေတာလည်းဖြစ်တဲ့ခါကျတော့အဲရွေးကောက်ပွဲဒါပြရွေးကောက်ပွဲဆိုတာလည်းကိုအဲ့ဒီကိစ္စပို့ပြီးတော့လွှမ်းမိုးတဲ့အနေအထားလို့ကျွန်တော်တို့ဖြစ်ပါတယ်ဒါကြောင့်မလို့ဒီဟာလည်းပဲဒီကြေးရွာတွေထိပါလိုက်ပြီးတော့ခုနကိုကျမကိုပန်ဒီရေရကိုမျိုးနဲ့အကောင့်တွေပေါ်ဆောင်ရွက်မှုကိုပြည်သူတွေကအဆုံးဖြတ်ပြီးပါဆိုရဟာကိုကျွန်တော်တို့တော်တော်ကိုလိုက်ပြီးတော့ပြောနေဆိုကြတဲ့ပေါ်ကျွန်တော်တို့ရှိပါတယ
်ဟုတ်ကဲ့ပါဟိုပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကဒီတဆညပါတီကတနည်းအားနိုင်နေတင်ပါရဲ့နော်ဟိုပူတာဦးတင်ပါရဲ့နော်ပူတာဦ
းဟုတ်ပါတယ်ပူတာဦးပါအမျိုးသားလွှတ်တော်မှာပါဗျဟု
တ်ကဲ့ပါဟုတ်ကဲ့ပါအခုကျမတို့နောက်တစ်ယောက်ပေါ့နော်ကျမတို့ပါဝင်ဆွေးနွေးပေးမယ့်သူကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေကိုစလဲဖြစ်ပါဝင်ရှင်ပြိုင်မြင့်ဒီအမျိုးသားလွှတ်တော်အတွက်ပါဝင်ရှင်ပြိုင်မြင့်ဒေါ်ဆန်းဆန်းမြင့်ပါဒေါ်ဆန်းဆန်းမြင့်ရှိပါလားရှင်ဟယ်လိုဟုတ်ကဲ့ပါမင်္ဂလာပါရှင
်
မင်္ဂလာဟုတ်ကဲ့
မင်္ဂလာပါရှင်
ဟုတ်ကဲ့ပါစီယုံရေးတွေစီယုံရေးတွေတောက်လျှောက်တနေကုန်စင်းတာတော့တော်တော်လေးလေးပြင်ပန်းနေပြီလို့ကြားရပါတယ်ရှင်
ဟုတ်ကဲ့
ဟုတ်ကဲ့အ
ားလဲနားလားဆိုတော့အခုနားလားပြောမယ်ဟုတ်ကဲ့အဲ့ဒါနဲ့လဲဝင်နေတာဟုတ်ကဲ့
ဟုတ်ကဲ့အားလဲနားပါလေရှင်အခုဟိုအခုစီယုံရေးဆင်းရတဲ့အခြေအနေလေးပေါ့နော်လူတို့ဘက်ကတုံ့ပြန်မှုလူတို့ဘက်ကထောက်ခံမှုအခြေအနေဘယ်လိုများရှိပါလဲရှင်အားရကျေနပ်မှုရှိပါလေလားရှင
်ဟုတ်ကဲ့တောင်းပါလေတောင်းပါလေကတချို့ကကြားရလေဒီဂျာပြတ်ကိုအဲအတိတ်တွေကိုမသိရခါကြတော့မကြောက်2015လောကသူတို့ထွက်ပြေးကြခဲ့တဲ့နေ့တွေတက်ကုန်ပြီလားပျောက်ကုန်လေဒါကြောင့်ရဲ့ဟုတ်တဲ့ခိုင်းရတာလေဆိုတော့ဒီကုန်းလေးတွေကျမတို့စီယုံကြီးဆင်းတဲ့နေရာမှာမိကြတယ်လေ
ဟုတ်ကဲ့ပါအဲ့တော့
ဟုတ်ကဲ့မိကြလိုက်တဲ့အခါကျတော့သူတို့သဘောပေါက်နားလည်သွားတယ်အဲ့ဒီအခါကျတော့ဟုတ်ကဲ့သူတို့မဲပေးပါမယ်ပေါ့အနေဒီပဲပေးပါမယ်ဆိုတော့အတန်လေးကြီးပြန်ထွက်လာတယ်ပေါ့
ဟုတ်ကဲ့ပါအဲ့တော့အခုဒေါ်စင်းကြီးရှင်ပြိုင်မဲ့နေကြီးမှာရှင်ပြိုင်ဘက်ကရောဘယ်ပါတီတွေရပါလဲရှင်
ရှင်ပြိုင်ဘက်ပါတီတွေကတော့ငါးပါတီရှိတယ်လေ။ဒီမှာလည်းကျမတို့ပါတီနဲ့ရှင်ပြိုင်ကမှငါးပါတီရှိတယ်လေ
။ဟုတ်ကဲ့ပါ။အဲ့တော့အဲ့ဒီပါတီတွေရဲ့အခြေအနေနဲ့ရှင်လို့ရှိရင်ကိုပါတီအနေနဲ့အားတာတယ်လို့ယူဆပါလား။တချို့တွေလည်းဟိုဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတာဘာမှလည်းအပြောင်းလဲမရှိဘူး။ဘာမှလည်းမထူးဆိုပြီးတော့ဟိုစိတ်ပြက်နေကြတဲ့လူတွေလည်းရှိတာပေါ့နော်။အဲ့တော့အဲ့ဒီအခြေအနေလေးနဲ့ပတ်သက်လို့ရောဘာတွေသိရပါလဲရှင်။ Hello Hello
တန်တာစီလုံးနေနေပါဒီကအော်ပါတော့တောင်းဆုံးလက်သမားနဲ့မာဂျီအကောင့်ကြီးနောက်ကလူသားတစ်ချက်လေးပါဒီတန်တာစီလုံးနေပါဒီငါလေးကတော့နာဒီလိုက်ဆုံးပါဒီတော့အဲ့မှာကျန်တဲ့ပါတီတွေအနေကြလေးပါဒီကျန်တဲ့အနေကြတော့နောက်ပါဒီကတော့ဒီလိုနဲ့ရှင်တယ်မဆိုနိုင်တယ်လို့ပဲတစ်ချက်ချင်းကြည့်ရလေ
ဟုတ်ကဲ့ပါ
သူနဲ့ဒီကသာကြီးပြန်ရမယ်ပါတီဒီနှစ်ခုကတော့ကျမတို့ပါတီနဲ့ပြည်ကန်ဒုပတိပေါ့ဒုပတိပါပဲ
ဟုတ်ကဲ့ပါ
ဒါပေမဲ့စီယုံတဲ့နေရာမှာတော့ကျမတို့မြေသားတိမျိုးစီပြည်ထောင်နေနေကတော့ဟိုမြစ်တတရားနဲ့ပဲပေါ့လူတွေနားလဲအောင်ပြောပြရတယ်အဲ့လိုမျိုးစီယုံနေဒါမှကျမတို့လက်လုံးတွေပြီးရမစီယုံတဲ့အခါကျတော့လူတွေကနားလဲတယ်လေ
ဟုတ်ကဲ့ပါ
အဲ့တော့စီယုံတာလည်းပုံမှန်နေနေလူများရဲ့ရှေ့မှာပဲပုံမှန်နေနေသွားလာတယ်ကျမတို့ဒီလုတ်တော့ရေချီကားတွေနဲ့လုတ်တော့ပေးတယ်ဆိုတဲ့အခါကျတော့လူတွေကတော့အဲ့ဒီပုံမှာတော့ပိုစိတ်ဝင်စားမှုရှိတာအမှန်ပဲလေ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ
်ဟုတ
်ကဲ့ good luck ပါ
ဟုတ်ကဲ့ပါဟုတ်ကဲ
့ဟုတ်ကဲ့တောထရှင်တယောက်ကမေးမြန်းမှုတောထရှင်တယောက်ထိုင်းနိုင်ငံကနေပြီးတော့ရောက်ဟို line ပေါ်မှာရောက်နေပါပြီဦးတန်းထွန်းရှိပါလားရှင
်ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ဦးတန်းထွန်းပါတည်ကြပါလေရှင
်ဟုတ်ကဲ့ပါ
ဟုတ်ကဲ့
ဟုတ်ကဲ့ပါဒီအခုရွေးကောက်ဝင်တဲ့ပတ်သက်လို့အဲအနေရီယဝင်ပြန်မယ်လို့ကြားရခါကျတော့ဝန်တာတာပေါ့ဗျာဟုတ်ကဲ့ပါဝန်တာတာဆိုတာ2030 2030ဟုတ်နှစ်2030ကဘယ်လိုဆက်ခွန်တော့ကြောင့်လေဒီလူလူကနေပြီးတော့အနေရီကိုထောက်ခံနေတာဖြစ်နေတဲ့အတွက်ကြောင့်ဘယ်သူဝဲခွဲခွဲအမြဲစီလုံးမယ်ဆိုတဲ့အနေရီရဲ့ဒီအနေရီအောင်စိတ်က
နိုင်ငံလုံးအတွက်လွှမ်းမိုးသွားလိမ့်မယ်လို့ကျွန်တော်လည်းယုံကြည်ပါတယ်ခင်ဗျာဟုတ်ကဲ့ပါအနေရီယာဟုတ်ကဲ့ပါဒီရုပ်ကဥပမာဒီရုပ်ကဥပမာအနေရီယာပဲအပြတ်အသတ်နိုင်မယ်ဆိုတာကိုကျွန်တော်ယုံကြည်ပါတယ်ခင်ဗျာဟုတ်ကဲ့ပါကျေးဇူးတင်ပါတယ်အနေရီထောက်ခံသူတယောက်ဖြစ်ပါတယ်ဦးတန်းထွန်းနောက်မင်းရမ်းမဲ့သောတာရှင်ကြားကတော့ဆက်လိုင်းဖွေကုန်းဖြစ်ပါတယ်ဟယ်လိုမင်္
ပြီးမှာအဟိုအပြက်တက်နိုင်ရမယ့်ပုံစံဖြစ်နေတယ်နောက်ပြီးတော့မှဒီပြီးမှာဟိုအပြီးနေတွေမှာလည်းပဲချမ်းပြီးနေမှာနေရာနိုင်နိုင်တယ်နောက်ပြီးတော့မှချင်းပြီးနေနဲ့ချောင်းဆုံမှာလည်းပဲဟိုနိုင်နိုင်တယ်အဲ့တော့အဟိုကခိုင်မာတော့ခိုင်ပါတရားနိုင်နေစမို့ထင်တယ်နောက်ပြီးတော့ကြရမှာကြတော့ကြရကတဲ့နိုင်လိမ့်မယ်ဖြစ်ပါလို့ဆိုအနေဒီယဝင်နေပြန်လို့တော့ဟုတ်ကဲ့ပါဒါကြောင့်ဒီတက်ချက်
ပါဝင်ဆင်းရဲပေးတဲ့ NLD ကဦးနေစောနိုင် SNLD ကဦးဆိုင်လင်းမြတ်ပြီးတော့ PACE အဖွဲ့ကဆိုင်းရဲကျော်စွာမြင့်နဲ့ဦးရဲထွန်းဦးခိုင်မောင်ဦးခိုင်မောင်ကြီး NDF ကဦးဟန်ရွှေ NUP ပါတီဒေါ်ဆဆမ်းမြင့် NLD ကိုယ်စားလှယ်လောင်းတို့အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ရှင
်တော့ကင်ဆောင်းဝင်းစီစဉ်ပြီးထုတ်လုပ်သူမခင်ဖြူထွေးနဲ့အတူတင်ဆက်ခဲ့တဲ့အင်္ဂါနေ့ညချမ်းဓာတ်ရိုက်လီလိုက်အစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American အသံရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တွေတောင်းလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ဆက်သွယ်ကြပါအောင်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်ကိုလည်းမြန်မာစံတော်ချိန်ည10:00ကနေ 17:00 အထိလိုင်းဒိုမီတာ 3251 တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်
။ NATO အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျာဝန်စစ်ပွဲခတ်မှုတွေစုံစမ်းစစ်ဆင်နေတဲ့အောက်တိုဘာ9ရက်ကွန်ပျူတာနဲ့ထွက်ဖို့ဒီမိုကရက်ကိုယ်စားလှယ်ရဲ့တောင်းဆိုမှုတွေကိုကွန်ပျူတာဒေဗင်နူးနက်စ်ကညှင်းဆန်လိုက်ပြီးနောက်မှာပဲဒီသတင်းပတ်မှာပြုလုပ်မဲ့အစည်းအဝေးပွဲတွေအားလုံးကိုကော်မတီကဖျက်သိမ်းလိုက်ပါတယ်။ယာယီကနောက်ထပ်ပြေးဖို့ကော်မတီဝင်2ဖြစ်တဲ့ဒီမိုကရက်ပါတီအောက်တိုဘာအဒန်စကဖာကြီးညာချက်ထုတ်ပြန်တောင်းဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသူ့အနေနဲ့ထွက်ပြေးမှာမဟုတ်နိုင်တဲ့ထွက်ပြေးဖို့အကြောင်းရှိရကြောင်းညှင်းဆန်ခဲ့တာပါ။အမေရိကန်သမ္မတဘရက်ကိုဝါမလည်းထက်မှာပြဋ္ဌာန်းထားတဲ့ပတ်ဝန်းကျင်ထင်းထင်းစည်းမျဉ်းတွေကိုဖျက်သိမ်းမဲ့အမိန့်ချက်ကိုဒီကနေ့သမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးထုတ်ပြန်မဲ့အကြောင်းသမ္မတအင်ပီရိုတာဝန်ရှိသူတွေကပြောဆိုထားပါတယ်။စီးပွားရေးအတွက်အထူးကရည်ရွယ်ထုတ်ပြန်လိုက်တဲ့အမိန့်ဟာပတ်ဝန်းကျင်ကိုထင်းထင်းဆောက်ရှောက်ရင်းအမေရိကန်မှာစွန့်ရင်တွင်းမြင့်ထုံးလုံးသွားနိုင်မှုသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းအင်ပီရိုအစိုးရရှိသူကလက်နောက်တွေကိုပြောဆိုခဲ့တာပါ။ကုလသမဂ္ဂလူခွင့်ဒီရေးကော်မရှင်ကောင်စီရဲ့အကြီးအကဲကယူရိုစစ်တပ်နဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေအနေနဲ့မိုးဆူမျိုးက ISIS အစ္စလာမ်စစ်သွေးကြွတွေကိုတိုက်ခတ်တဲ့နည်းပြတွေကိုပြန်လည်သုံးသပ်ဖို့တက်တွန်းလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာယီဟူစိန်က ISIS စစ်သွေးကြွတွေဟာအရက်သားတွေကိုလူသားတိုင်းဖြစ်အသုံးချနေတဲ့မိုးဆူလိုနေရာမျိုးမှာလေကြောင်းတိုက်ခတ်မှုတွေကြောင့်အရက်သားတွေပေါ်အန္တရာယ်ဖြစ်စေနိုင်တယ်ဆိုပြီးသတိပေးခဲ့တာပါ။မချတဲ့ငါတန်းသားလက်နက်ကင်ဖွဲ့ရင်းနဲ့လက်နက်ကင်ပြုခတ်တဲ့ဖြစ်ပေါ်ရမြန်မာနိုင်ငံနယ်စပ်ဒေသမှာတရုတ်စစ်တပ်ကဒီကနေ့မှပဲစီးရဲလက်ချင်းမှုတွေပြုလုပ်ပါတယ်။တရုတ်ပြည်သူတပ်မတော်ရဲ့နှစ်စဉ်လေးစီးရဲလက်ချင်းမှုတွေဒီပိုင်းဖြစ်တရုတ်နိုင်ငံတောင်ပိုင်းမှာကြီးစစ်တွေနဲ့စီးရဲလက်ချင်းနေတာပါ
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအတွက်အစည်းအဝေးထုတ်လုပ်ရမှုကမခင်ဖြူထွေးဖြစ်ပြီးတော့အင်ဂျင်နီယာကမီခဲလ်ဒူဘင်စကီဖြစ်ပါတယ်။VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ3240 4850လိုင်းလမီတာ190တို့ကနေဖမ်းယူနိုင်စင်ကြပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါ့ရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.